Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American tan ye 2019 khu ne mat la 9 ye jadawri ni nya bai season 2 go American pi rang su myo ro Washington DC ga ni tai yai thol lwe ni ba bi. Line to meter 1925 32 line meter 190 a pye. VOA Facebook sa myan na VOA Burmese news ga ni pi ro le na sin nai ma le shin. ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်နိုင်ငံကဘူးမြို့တော်မှာသမရလောင်းနေတဲ့ဆူရထေထန်ခေါင်းဆောင်တွေပါတက်ရောက်နေတဲ့ခန္ဓာတစ်ခုကိုမော်တာရီနဲ့ပြစ်ခတ်တက်ခတ်ခံရပါတယ်အမေရိကန်သမရဒေါ်နယ်ထရန့်ရဲ့စီဝင်းမူဟောင်းကိုခွန်ရှောင်မှုဗန်ဒါရီလုပ်ငန်းတွေမှာမတမာမှုတွေနဲ့ပြည်အောင်စုတရားဝင်တစ်ခုကဒီနေ့ဆင်ရွက်ချက်မှာဖြစ်ပါတယ်ဒီလိုထေထန်ရောက်နိုင်ငံတကာသတင်းတွေကိုတော့မမျှသိအောင်လည်းတူချင်ညာပေးပါပါ
ဒီကနေ့ညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ရခိုင်မြောက်ပိုင်းကထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်နေရာချထားရေးတရုတ်ရဲ့ကူညီမှုကိုကြိုဆိုကြပေမဲ့တရုတ်ဂျားဝင်ကူညီနိုင်မှုကိုတော့တန်တရားတွေရှိနေကြပါတယ
်။သူတွေကဒီမြောက်ပိုင်းကိုဘယ်ဖန်ရှိမှပေါင်းရမှာမဟုတ်ဘူး။သူတို့ရဲ့ Independent Commission of Inquiry ရဲ့ဘယ်သူမှသူတို့ကိုအလေးမထားဘူး။ရှင်းမလာမသိရဘူး။
ဒေါက်တာခင်ဇော်ဝင်းရဲ့သုံးသက်ချက်တွေနဲ့တူနားဆင်ရမှာပါ။ရခိုင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေပြီးဒေသခံတွေကိုလမ်းပြအပြစ်ခေါ်ယူအသုံးပြုနေတာတွေကိုလူအခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြပါတယ်။ကြန့်ခိုင်ရေးပါတီကတင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းကိုပြင်ဆင်ရေးပူပေါင်းကော်မတီမှာပြန်လည်ဆွေးနွေးမဲ့ကိစ္စကြန့်ခိုင်ရေးပါတီကလက်မခံပါဘူးမြန်မာနဲ့နယ်ချင်းထိနေတဲ့ထိုင်းနိုင်ငံတစ်တော်ကျိုးဝိုင်းမှာရှားပါဝဲဝင်ပြစ်ခတ်ဖမ်းဆီးမှုနဲ့မြန်မာနိုင်ငံသားတဦးထောင်ဒဏ်ချမှတ်ခံရပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစေအောင်တို့ကပြောပြပေးပါမယ်ရှင
်အာဖဂန်နိုင်ငံကဘူးမြို့တော်မှာသမရလောင်းနေတော်တော်များနဲ့အတူသမရဟောင်းဟာမစ်ကာဇိုင်းလက်ရှိဆွေရဖွဲ့ရဲ့အမှုဆောင်ရရှိချုပ်အဗ်ဒူလာတို့ကတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘသူမှမသိတဲ့တက်ခတ်သူတွေကမော်တာရီနဲ့ပြစ်ခတ်ခဲ့ကြပါတယ်။ဆွေရဖွဲ့ထိတန်းခေါင်းဆောင်အဗ်ဒူလာမင်းကွန်းပြောနေချိန်မှာပဲတက်ခတ်မှုစဖြစ်ခဲ့တာပါ။ SC Wadet E Islami Party ခေါင်းဆောင်တိစုံနဲ့24ချိန်မြောက်ခန္ဓာတွင်တက်ခတ်မှုကိုတော့ရာဇဝတ်မှုဖြစ်နေလေအဗ်ဒူလာကပြောခဲ့ပါတယ်။ဒီကနေ့တက်ခတ်မှုတွင်အနည်းဆုံးလူတဦးသေဆုံးပြီးဆက်ချက်အောက်ဒဏ်ရာရသွားတဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဌာနကပြောဆိုထားတာပါ။သမရလောင်းတူဖြစ်တဲ့ Hanif Atma ကလည်းသူ့ရဲ့ကိုရံတို့ရှိဦးတယ်ရတဲ့အကြောင်း Facebook လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်နောက်ထပ်သမရလောင်းတူဖြစ်တဲ့ Abdulatif Badran မှာလည်းတရားရရှိခဲ့တဲ့အကြောင်းအာဖဂန်သတင်းဌာနတူလူကပြောဆိုခဲ့တာပါမော်တာနဲ့ပြစ်ခတ်တက်ခဲ့သူတွေကိုအခမ်းအနားကြီးကအိမ်တိန်ကနေပြစ်မှတ်တည်နေရသတင်းပေးပို့ခဲ့သူတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းလဲအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်တက်ခဲ့မှုဖြစ်ခဲ့ပြီးနောက်လူကိုတည်ငြိမ်ငြိမ်နဲ့တုံ့ပြန်မှုစီစဉ်သူတွေကတိုက်တွန်းခဲ့ပေမဲ့နောက်ပိုင်းမှာတော့ထောက်ခောက်ရင်ပြုခဲ့ပါတယ်ကတ္တနိုင်ငံဒိုဟာမြို့တော်မှာတာလီဘန်နေနဲ့အမေရိကန်ကိုယ်စားဖွဲ့တွေဆွေးနွေးနေပေမဲ့အာဖဂန်မှာတော့သူတက်တန်ရုံတက်ခတ်မှုတွေနဲ့ဆက်လက်ကြုံနေရတာဖြစ်ပါတယ
်2016အမေရိကန်သမ္မတရွေးကောက်ပွဲကာလတုန်းကသမ္မတဒေါ်နယ်ထရမ့်ရဲ့အစည်းအဝေးအဖွဲ့မှာလာအတော်ကြာတာဝန်ယူခဲ့ဘူးတဲ့ပေါ်မန်နဖော့ကိုအခွန်ရှောင်မှုဗန်နာကြီးလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့ပြည်ထောင်စုတရားရုံးတစ်ခုကဒီကနေ့အစီရင်ချက်ချမှာဖြစ်ပါတယ်ပြည်ထောင်စီရင်တဲ့လမ်းညွှန်ချက်အရတရားသူကြီးကထောင်ဒဏ်16နှစ်ကနေအမြင့်ဆုံး24နှစ်အထိအပြစ်ပေးနိုင်တဲ့အတွက်ဧပြီလ1ရက်နေ့မှာအသက်80ပြည့်မဲ့မန်နဖော့အတွက်တော့ကျန်တဲ့ဘဝတက်တန်ကိုထောင်ထဲမှာပဲကုံဆုံးရမယ့်သဘောဖြစ်နေပါတယ်။အကျိုးဆောင်ရှင်တွေကတော့သူ့အမှုတွေဟာကျန်းမာရေးပြဿနာတွေခံစားနေရတယ်လို့နာမည်ကြီးအမှုကြောင့်ဂုံတိတ်ခါရောဗန္နာရေးအရာပါထိခိုက်နေတာတဲ့ဆိုပြီးတက်တက်ညာညာစီရင်ချက်ချဖို့လျှောက်လဲထားတာပါ။အစိုးရရှိနေတွေကတော့ပြည်တံစီရင်ချက်လမ်းညွှန်အရအပြစ်ပေးတဲ့အကြောင်းနဲ့အတန်းငွေအဖြစ်ဒေါ်လာ5000ကနေအများဆုံး24တန်းအထိပေးဆောင်ဖို့လဲလျှောက်လဲထားပါတယ်။ယူကရိန်းနိုင်ငံမှာအကျိုးဆောင်ဖြစ်အလုပ်လုပ်ခဲ့စဉ်ကအရရှိခဲ့တဲ့ဝင်ငွေတွေကိုအမေရိကန်အခွန်ဌာနကမသိအောင်ဖုံးကွယ်ထားမှုအမှုရှိမှုအတွေ့မန်နိုဖော့မှာအပြစ်ရှိကြောင်းပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲခုံတမာရီအဖွဲ့ကဆုံးဖြတ်ထားတာပါ။တက်တေတွေကိုနှောက်ယှက်မှုပူးပေါင်းကြံစီမှုတွေနဲ့လည်းပြည်ထောင်စုတရားရုံးတစ်ခုကရှေ့သတင်းပတ်စီရင်ချက်ချမှာဖြစ်ပါတယ်။တချိန်တည်းမှာပဲသမ္မတရဲ့အကျိုးဆောင်ရှင်နေဟောင်းမိုက်ကယ်ကိုဟင်နာလည်းမဲဆွေစီယုံရေးရမုံငွေစီမင်းစည်းကမ်းတွေချိုးဖောက်မှုကွန်ကရစ်လွှတ်တော်ကိုလိမ်လည်မှုတွေနဲ့မေလရဲမှာထောင်ဒဏ်3နှစ်ကြာခံရမှာပါ။သမ္မတထရမ့်အတွက်10နှစ်လောက်အလုပ်လုပ်ခဲ့ပြီးတဲ့ရှင်နေဟောင်းဟာမနေ့တုန်းကလည်းလွှတ်တော်ရှေ့မှောက်မှာစရုပ်ထအချိန်ဖြစ်ဥပဒေပြုအမတ်တွေရဲ့မေးခွန်းတွေကိုဖြေကြားခဲ့ပါတယ်။
နောက်ကိုရီးယားကဒေါ်လုတ်တင်တဲ့စကန်တစ်ခုကိုပြန်လည်တိစောက်နေတဲ့အကြောင်းတင်းနေထွက်နေတဲ့အတိုင်းသာမှတ်မယ်ဆိုရင်တကယ်ကိုစိတ်ပျက်စရာလောရဖြစ်လိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တကယ်သာဖြစ်မယ်ဆိုရင်တော့အင်တာနက်မှာစိတ်ပျက်စရာလောရဖြစ်နိုင်တဲ့အကြောင်းနဲ့လက်တလုံးမှာပြောဖို့စောလုံးနေသေးတဲ့ကနဦးတင်းနေတာဖြစ်တဲ့အကြောင်းတကယ်မှန်နေဆိုရင်တော့မြောက်ကိုရီးယားကောင်းဆောင်အပေါ်အင်တာနက်မှာစိတ်ပျက်မိလိမ့်မယ်လို့လည်းသမ္မတကပြောလိုက်တာပါ။တကယ်ဖြစ်မယ်လို့မထင်ပေမဲ့လည်းစောင့်ကြည့်ရမှာဖြစ်တဲ့အကြောင်းလည်းသမ္မတထရန့်ကပြောပါတယ်။ပြီးခဲ့တဲ့နှစ်တည်းအမေရိကန်သမ္မတနဲ့ဆင်ဦးနိုင်ငံမှာပထမဆုံးကြိမ်ထိပ်သီးတွေ့ဆုံရမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကဖြစ်သိမ်းမှုဂရုပြုထားတဲ့စကမ်းမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်ဆနေတာဖြစ်တဲ့ကြောင်းသတင်းတွေကဖော်ပြနေတာပါမြောက်ကိုရီးယားနိုင်ငံကတွန်ချီရီဒေသကဆိုရီစကမ်းမှာရှိတဲ့ဒုံးပစ်စင်မှာဆောက်လုပ်ရေးလုပ်ငန်းတွေလုပ်ခဲ့တာကိုဖေဖော်ဝါရီလ16ရက်နေ့ကနေမတ်လ2ရက်နေ့ကြာတွေ့ရှိခဲ့ရတဲ့ကြောင်းဂျူးတပ်ပုံတွေကိုကူကပီးဝါရှင်တန်ခြေဆိုင်မြောက်ကိုရီးယားရဲ့အကဲကပ်ဖွဲ့38 North ကလည်းပြောဆိုထားပါတယ်ဝါရှင်တန်ခြေဆိုင်မာဗျူနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကလည်းမြောက်ကိုရီးယားကဆောက်လုပ်ရေးလုပ်ငန်းတွေအလင်းအမြန်ဆောင်ရနေတဲ့အကြောင်းပြောဆိုခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တွေရဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဒုတိယကြိမ်ထိပ်သီးတွေ့ဆုံပွဲရုတ်တရက်ဆုံးသက်ပြီးရပိုင်းချမှာပဲမြောက်ကိုရီးယားမှာဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်
ပြီးခဲ့တဲ့သတင်းပတ်အတွင်းကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပခဲ့တဲ့အမေရိကန်မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်တစ်ခုမရခဲ့တဲ့အပေါ်ကြားဝင်ညှိနှိုင်းပေးဖို့အဆင်သင့်ရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျီအင်းကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်အနေနဲ့သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့အကြားကျင်းနှက်လောက်မဲ့သဘောတူညီချက်တစ်ခုရအောင်ဘယ်လိုလုပ်ပေးနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာပဲဖြစ်ပါတယ်။အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲတွေပြန်လည်စတင်နိုင်မဲ့နီလန်အားလုံးကိုရှာဖွေကြဖို့လွှတ်တော်ကိုသမ္မတမွန်ဂျီအင်းကအင်္ဂါနေ့ကတိုက်တွန်းထားပါတယ်။ဟနွိုင်းမြို့ဆွေးနွေးပွဲကမအောင်မြင်ခဲ့ပေမဲ့တိုးတက်မှုတစ်စုံတစ်ရာရခဲ့တယ်လို့သူကအကောင်းမြင်ပြောကြားခဲ့ပါတယ်။ဒီလိုဆွေးနွေးပွဲတွေမကြခင်မှာဆက်လက်လှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းလဲဒီသတင်းပတ်အစောပိုင်းကကျင်းပတဲ့အမျိုးသားလုံခြုံရေးကောင်စီစည်းဝေးမှာသမ္မတမွန်ကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအကြားဆွေးနွေးပွဲတွေပြန်ဆနိုင်ဖို့တောင်ကိုရီးယားအစိုးရအနေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့လဲသမ္မတမွန်ဂျီအင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီရဲ့လုပ်ငန်းတွေပေါ်ကန့်သက်တဲ့ဥပဒေထက်ကို American Congress လွှတ်တော်ကမနစ်တုန်းကချမှတ်ခဲ့တာဟာခြေကဥပဒေနဲ့မညီဘူးဆိုပြီး American ဆွေးနွေးကိုတရားစွဲလိုက်ပါတယ်။ American မြို့သားကာဝေးအဥပဒေရဲ့အပိုက်889ဟာခြေကဥပဒေရဲ့အနှစ်သာရတွေဖြစ်တဲ့အာနာခေါ်ဝေးနဲ့ဥပဒေနဲ့ညီဆောင်ဖို့ပြဋ္ဌာန်းချက်တွေကိုချို့ဖောက်ရောက်တယ်ဆိုပြီးတရားစွဲခဲ့တာပါ။ကုမ္ပဏီတစ်ခုကိုတည်တဲ့ရွေးချယ်ပြစ်မှတ်ထားပြီးတရားရုံးတင်စစ်ဆေးတာမရှိဘဲအပြစ်ပေးတာဟာခြေကဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်တယ်လို့လည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်မှာပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးတည်ပြုထားတဲ့ဥပဒေမှာတော့ American Sovereign Agency တွေနဲ့ Contract လုပ်ငန်းတွေအနေနဲ့တရုတ်ကုမ္ပဏီတွေဖြစ်တဲ့ Huawei နဲ့ ZTE ကုမ္ပဏီတွေထံကပစ္စည်းတွေဝန်ဆောင်မှုတွေဝယ်ယူသုံးစွဲမှုကိုတားမြစ်ထားတာပါ။ Huawei ကုမ္ပဏီရဲ့အလဲကျဥက္ကဋ္ဌကောင်ဖင်းကတော့ American ရဲ့တားမြစ်ချက်ဟာဥပဒေနဲ့မညီသလိုကုမ္ပဏီကိုသာမက American ဝယ်ယူစားသုံးသူတွေအတွက်ပါထိခိုက်နစ်နာစေတယ်လို့ဂျန်ရှင်းမြို့ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကုမ္ပဏီပေါ်လုံခြုံရေးစိုးရိမ်မှုတွေနဲ့ပတ်သက်လို့ American ဆိုရရောလွှတ်တော်အမတ်တွေဘက်ကပါအထောက်အထားတစ်စုံတစ်ရာမပြနိုင်တဲ့အကြောင်းနဲ့ဥပဒေကြောင်းအရရင်ဆိုင်သွားဖို့ကလွယ်လို့တခြားနေမရှိတော့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။American, Australia နဲ့ New Zealand ပါဝင်နိုင်ငံတချို့ကတော့လုံခြုံရေးအတွက်စိတ်မချရဘူးလို့ယုံကြည်ထားကြပြီး Huawei ကုမ္ပဏီရဲ့ဆက်သွယ်ရေးလုပ်ငန်းတွေကိုတားမြစ်ထားပြီး Britain, Canada, Germany စတဲ့နိုင်ငံတွေကတော့ဆုံးဖြတ်ချက်ချဖို့စဉ်းစားနေကြပါတယ်
ကလေးတငယ်တွေအပေါ်လိမ့်မိုင်းဆိုင်ရာစော်ကားခဲ့တဲ့ဖုံးတော်ကြီးတစ်ပါးကိုအေးအေးယူဖို့ပြက်ကွက်ခဲ့တဲ့အတွက်ကက်သလစ်ခရစ်ယာန်ယဟန်အမတ်ကာဒီနယ်ဖီလစ်ဘာဘာရင်ကိုပြင်သစ်နိုင်ငံတရားရုံးတစ်ခုကတရားစွဲဆိုပြစ်ဒဏ်ချမှတ်လိုက်ပါတယ်။ခရစ်ယာန်ဖခင်ကြောင့်အတွင်ကလေးတငယ်တွေအပေါ်လိမ့်မိုင်းဆိုင်ရာစော်ကားမှုအရှုပ်တော်ပုံတွေနဲ့ပတ်သက်ပြီးဖုံးကွယ်ထားခဲ့တာတွေအပေါ်ကာဒီနယ်ဘာဘာရင်မှာအပြစ်ရှိတဲ့အတွက်တရားရုံးက6လဆိုင်းငံ့ထောင်ဒဏ်ချမှတ်လိုက်တာပါ။ဒီနှစ်နောက်ပိုင်းမှာတရားရင်ဆိုင်ရဖို့ရှိတဲ့ကလေးတငယ်တွေအပေါ်မှာလိမ့်ပိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့တဲ့ဖုံးတော်ကြီးကယဟန်အမတ်ဘာဘာရင်ရဲ့အုပ်ချုပ်မှုအောက်မှာရှိတဲ့ဖုံးတော်ကြီးတစ်ပါးဖြစ်ပြီးဘာဘာရင်ကပြစ်မှုကျူးလွန်သူဖုံးတော်ကြီးရဲ့လူရက်တွေပေါ်ဖုံးကွယ်ခဲ့တဲ့အတွက်တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဘာဘာရင်မှာအပြစ်မရှိကြောင်းအတနာခံစားတင်သွားမယ်လို့သူရဲ့ရှင်းလင်းကပြောပါတယ်။
အမေရိကန်နိုင်ငံလုံခြုံရေးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆွေးရမူဝါဒနဲ့ပတ်သက်ပြီးအမိမိလုံခြုံရေးဝန်ကြီးဌာနထိတ်တန့်အရာရှိနှစ်ယောက်ကလွှတ်တော်ရှိမှကာကွယ်ပြောဆိုသွားပါတယ်။ပြည်ဝင်စာရေးဆိုင်ရာထောက်ထားမှုရှိပဲအမေရိကန်ကိုနေဆက်ဖြတ်ကျော်ဝင်ရောက်လာသူအရေအတွက်ပို့တိုးလာတယ်ဆိုတဲ့ကိန်းဂဏန်းအသစ်တွေထုတ်ပြန်ပြီးနောက်တစ်ရက်ဖြစ်တဲ့မနေ့တုန်းကပဲပြောဆိုလိုက်ကြတာပါ။အမိမိလုံခြုံရေးဌာနဝန်ကြီးခရစ်ချန်နီဆန်အကောက်ခွန်နဲ့နေဆက်လုံခြုံရေးကော်မရှင်နာမင်းကြီးကက်ဗင်မက်ကလန်နဲ့နှုတ်ကိုတော့ခွန်လုံခွင့်ရဖို့ကြိုးပမ်းသူတွေနဲ့ထောက်ထားမှုရှိပဲရောက်လာသူတွေကိုအမေရိကန်ကထိမ့်သိမ့်ထားစဉ်ပြုမှုဆက်ဆံမှုတွေအပြင်တောင်ပိုင်းနယ်စပ်ကအခြေအနေအားသမရကအရေးပေါ်အခြေအနေချညာထားလို့ကန့်ညင်မှုရှိမှရှိဆိုတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်ကမေးခွန်းတွေထုတ်ခဲ့ကြပါတယ်။ဝန်ကြီးနေဆက်ကတော့ဖန်တီးထားတဲ့အချက်တဲတစ်ခုမဟုတ်ပဲစစ်မှန်တဲ့အရေးပေါ်ပြဿနာတရားစာဖြစ်တဲ့အကြောင်းအောက်လွှတ်တော်ဂျာနာဝဲမှာပြောဆိုသွားတာပါ။ကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကအင်္ဂါနေ့မှာထုတ်ပြန်ခဲ့တဲ့စီးရင်စီရတွေအရကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့နေဆက်မှာတရားဝင်ဝင်ရောက်လာသူတွေအဖြစ်ဖမ်းဆီးခဲ့သူ 9,603 ဦးရှိခဲ့ကြောင်းတွေ့ရခဲ့ရတဲ့အတွက်မကြာခင်နှစ်တွေအတွင်းတလာထဲမှာပဲအများဆုံးဖမ်းဆီးမိတဲ့အရေးတွေလည်းဖြစ်ပါတယ်
။ထိုင်းတော်ဝင်မင်းသမီးဥပောရတနာကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ပွဲဝင်ရေးအဆိုပြုခဲ့တဲ့ Thai Research Party ကိုရွေးကောက်ပွဲမတိုင်ခင်သတင်းပတ်အနည်းငယ်ပဲလူတော့တဲ့ဒီနေ့အကြာသာပေးနေ့မှာထိုင်းတရားရုံးကအဖြတ်သိမ်းလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခန့်ဘီရင်စနစ်ကိုရန်ရှာဆန့်ကျင်တဲ့အပြုအမူကျူးလွန်မှုနဲ့ Thai Research Party ကိုဖျက်သိမ်းဖို့အခြေခံဥပဒေဆိုင်ရာတရားရုံးကမဲခွဲအတည်ပြုလိုက်တာဖြစ်ပါတယ
်
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်မြသစင်အောင်တို့ပြောပြပေးသွားကြတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ရခိုင်မြောက်ပိုင်းကနေထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်နေရာချထား၍တွေ့တရုတ်နိုင်ငံအနေနဲ့သူတို့တတ်နိုင်တဲ့အနေထားကနေအကူအညီတွေပေးနေတယ်လို့လက်တွေ့လိုအပ်ချက်တွေနဲ့နှစ်နိုင်ငံသဘောဆန္ဒအတိုင်းတရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်ရပ်တည်သွားမယ်လို့တရုတ်နိုင်ငံကြားရေးဌာနကထုတ်ပြန်လိုက်ပါတယ်။ရခိုင်အကြက်တဲကူညီရေးအတွက်တရုတ်နိုင်ငံရဲ့အာရှရေးရာအထူးတန်တမန်ဆန်ဂေါင်စင်းကမြန်မာရောဘင်္ဂလားဒေ့ရှ်ပါနှစ်နိုင်ငံလုံးကိုဒီရက်ပိုင်းတွင်မှတွားရောက်ခဲ့တာပါ။အခုလိုရခိုင်အရေးတရုတ်ရဲ့ကူညီဖြည့်ရှင်းမှုကိုမြမအရေးလေ့လာသူတချို့ကကြိုဆိုလိုက်ပေမဲ့လို့မွတ်စလင်ဒုက္ခသည်တွေကိုယ်တိုင်ကတော့တရုတ်ရဲ့ဂျားဝင်ညှိနှိုင်းမှုအပေါ်မှာတန်တရားရှိနေစေပါကိုသားညွန့်ဦးစုံစမ်းမေးမြန်းထားပါတယ်ရှင်။
တရုတ်နိုင်ငံရဲ့အာရှရေးရာထူးတန်တမန်ဆွန်ကော့ဖျန်ဟာဖေဖော်ဝါရီလ25ရက်နေ့ကနေပြီးတော့မတ်လ9ရက်နေ့အထိမြန်မာရောဘင်္ဂလားဒေ့ရှ်နိုင်ငံကိုပါတွားရောက်ပြီးတော့အစိုးရခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းမုံနော့ခရိုင်ကဒုက္ခသည်တွေပြန်လည်လက်ခံရေးပြင်ဆင်မှုတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာရှိတဲ့ဒုက္ခသည်တွေကိုလည်းကိုယ်တိုင်ကိုယ်ကျတွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေပြန်ပို့ရေးကိစ္စမှာဒရဲ့သက်ဆိုင်တဲ့နှစ်နိုင်ငံအကြားရင်းနှီးနှီးနဲ့ညှိနှိုင်းဖြည့်ရှာဖို့နှစ်ဖက်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့တယ်လို့နိုင်ငံတကာအနေနဲ့ကလည်းအပြုသဘောဆောင်တဲ့အခမ်းအနားကနေပြီးတော့အကြက်တဲတွေဖြည့်ရှင်းနိုင်မယ့်အခြေအနေဖန်တီးပေးဖို့တရုတ်ထူးကူစလေကတိုက်တွန်းထားပါတယ်။မပြေမလည်ဖြစ်နေတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ရေးကိစ္စမှာတရုတ်နိုင်ငံဘက်ကအခုလိုဂျောင်းဝင်ညှိနှိုင်းပေးတာကိုကြိုဆိုရမယ်လို့ရခိုင်အကြက်တဲနဲ့မြမရေးစောင့်ကြည့်သူဒေါက်တာခင်စောဝင်းကပြောပါတယ
်။ဥပမာပြောမယ်ဆိုရင်တော့အဲ့ဒီဖြစ်စဉ်တကယ်ကြီးတွေတရုတ်ပဲရှိတော့တယ်နော်။သူတို့ကမှလည်းရတော့မယ်။တခြားဘယ်မှလို့လို့မရဘူး။ဟိုမှာရဟီလီတို့ကုလကမကာတို့ပြောမယ်နော်။ကိုလုံးဒီလုံခြုံရေးကောင်စီတို့ကအတမဲရှိတာဆိုဒီဟာကိုရှေ့ပြုပြတော့ပဲခုဖြစ်တခုရှားမှာပဲဒါကတော့လက်တွေအကြုံပြောတာလေနော်ရခိုင်ပြည်နယ်သူတွေရခိုင်ပြည်နယ်မြောက်ပိုင်းကိုဘယ်ဖက်ရှိမှပေါင်းရမှာမဟုတ်ဘူးတရုတ်အနေနဲ့တကယ်ချိုးဆိုပါတယ်နော်နိုင်ငံဆုံးကိုသွားတာစစ်နိုင်ငံလေးကိုလာပြီးတော့ပို့ပြောဒီပြောပြောတာမဟုတ်ဘူးအဓိကစစ်နိုင်ငံကိုသွားတယ်ဒုက္ခရထန်းလည်းသွားတယ်ဆိုတော့ပြုတ်ကဒါတော်လက်ကိုလုံနေတာသူတို့ခေါက UN ပြောတဲ့အတိုင်းပဲပေါ့နော်ခေါင်းစိတ်ကရှိရှိနဲ့လုံးလုံးဆုံးဆုံးပြန်မို့ရမယ်ဆိုလို့ရှိရင်တခြားအဖွဲ့တွေအပထားအောင်နော်မြန်မာပြည်ရဲ့ peace process ငင်းငိုင်းလုပ်ငန်းစဉ်မှာတခြားနိုင်ငံဘယ်မှမပါဘူးသူကသမားကောင်ပြန်ဆုတ်သွားပြီးပြုတ်ပဲရှိတယ်ကောင်းပြီထုံလေးလကောင်းမယ်ရခိုင်မှာလဲနော်ဒီရုခတယ်ဒီဘယ်နည်းပဲဆိုလို့ပေါ့ကွာပြန်လာနိုင်မှုဆိုချက်ဆိုလို့ရှိရင်ပြုတ်ကအမခံပေးမှရတော့မယ
်တုတ်ထူးတန်မန်ဆွန်ကော့ဖျန်ဟာဒီခီးစဉ်တွင်မြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့တယ်လို့ပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းနိုင်ငံကြီးဝန်ကြီးနဲ့အခြားအကြီးတန်းတာဝန်ရှိသူတွေကိုတွေ့ဆုံပါတယ်။ဒါ့အပြင်မတ်လ3ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နေဆက်မှာရှိတဲ့ကုတူပလောက်ဒုက္ခသည်စခန်းမှာဒုက္ခသည်ဘက်ကကုစလေအချို့နဲ့တွေ့ခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုမှာပါတဲ့ American Ranger Solidarity for Peace and Human Rights အဖွဲ့ရဲ့အတွင်းမှူးဦးမောင်ကျော်မြင့်ကတော့ တရုတ်နိုင်ငံဘက်ကအကူအညီပေးဖို့ကာလမှုအချို့ရှိခဲ့တယ်လို့ပြောပါတယ
်။အဓိကကသူကတော့ပထမဆုံးလာပြီးတော့ကျွန်တော်တို့ကိုမင်းစားစုအလိုက်ဒေါ်လာတစ်ပတ်၅ဒေါ်လာနီးကျောက်တီးစေးနဲ့ကျွန်တော်တို့ပြန်လာဆိုပြီးတော့ကျွန်တော်တို့မြင်းတယ်ဒေါ်လာ၅ဒေါ်လာနီးကျောက်တုံးပါကျွန်တော်တို့ကဒေါ်လာဆိုပြီးတော့ပေးဆိုင်လို့ပါတယ်ကျွန်တော်မကတော့မလို့ဘူးကျွန်တော်မှ justice ကျွန်တော်ရဲ့ international security citizenship တို့ဟန်ကြတင်ဒီjustice ရလို့ရလို့ကျွန်တော်တို့ပြန်ပြောတာပါတယ်ခင်ဗျာအဲ့ဒါကမှသူကကျွန်တော်တို့မှလူရကလူရကွာရဟာဘူးမြန်မာနိုင်ငံမှာသွားပြီးတော့မြန်မာဆိုရနဲ့ယူနိုင်ပြီးတော့ပေးဆိုင်လို့ရတယ်လို့ဆိုပြီးတော့ကျွန်တော်တို့ကပြောတယ်နောက်တစ်ခုကတော့အာဆာနဲ့တက်တက်ပြီးတော့ကျွန်တော်တို့ဘက်ကမေးခွန်းမိတယ
်အာဆာနဲ့ပတ်သက်ပြီးတော့ဥပအောင်ကျော်မြတ်တော့မေးတာလားတရုတ်တမကမေးတာလား
အထရုတ်ပြန်မကမေးတာပါအာဆာဆိုတာကြည့်ရလားအာဆာဘယ်မှာလဲအဲကလူလဲလို့ဆိုတော့ကျွန်တော်တို့ဘက်ကမေးတယ်အဲ့ဒါကမှကျွန်တော်တို့ကအာဆာဆိုတော့ကျွန်တော်တို့အင်တာနက်ပေါ်မှာဝင်နေတယ်ဒီလိုဘာလဲတဲ့ဘောက်ကစကမ်းမှမရှိဘူးဟိုအသူတို့ဟာလုံးချနေရကအခန်းရကင်ပင်နေပါလို့ရကင်ကင်ပင်နေမှာပဲလုံးချနေလားအေးအေးနဲ့ပေါင်းနေလားလို့ကျွန်တော်တို့စတင်ရရှိပါတယ်ကျွန်တော်တို့ဆိုင်းကျင်းမှာဘင်္ဂလားဒေ့ရှ်မှာအရှိဘူးလို့ကျွန်တော်ပြောတာပါတယ
်ဟုတ်ကဲ့အခုကပြောမယ်ဆိုရင်အခုဒီနေရပြောင်းရေးကိစ္စကစီစဉ်နေကြတာနိုင်ငံတကာကလည်းမအောင်မြင်ဘူးတရုတ်နိုင်ငံကကြားဝင်ပြီးတော့အခုညီပေးတဲ့ကိစ္စကအဆင်ပြေလာနိုင်လားဥမောင်ကျွမ်းမြတ်တို့ဘယ်လိုရှိပါလဲ
ဘယ်တော့မှဆန်ပြေမှာမဟုတ်ဘူးပါဖြစ်လို့ဆိုတော့တရုတ်နိုင်ငံကလည်းမြန်မာဆူရပါကရစ်ပြပြီးတော့မြန်မာစူရီထွန်းသူချက်ကကွန်ထေပေါ်ဘွားတာပဲလို့နေတာ
တရုတ်နိုင်ငံဘက်ကပြန်မဲ့ဒုက္ခသည်တွေကိုငွေကြေးကူညီပေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဆူရဘက်ကရောဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပါတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူးဒီကူညီကမ်းလှမ်းချက်ကိုဘင်္ဂလားဒေ့ရှ်ဒေသအတွင်းသတင်းချို့မှလည်းဖော်ပြရေးသားပြီးမယ်ရွန်ဂျာဒုက္ခသည်တွေပြောစကားကလွဲပြီးတော့တိကျအတည်ပြုချက်တော့ယူလို့မရပါဘူးရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေနေရပြန်ရေးကိစ္စကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူစာချုပ်တွေချုပ်ဆိုနိုင်ခဲ့ပြီးမယ်နေရပြန်ရေးအစီအစဉ်တွေကလက်တွေ့မှာဖြစ်မလာခဲ့ပါဘူးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ရွန်ဂျာဒုက္ခသည်တွေနေရာပြန်ရေးဟာဂုံတိတ်ခါရှိရှိလုံခြုံမှုရှိရှိနဲ့ဒုက္ခသည်တွေရဲ့သဘောဆနာအတိုင်းဖြစ်ရမယ်လို့ဆိုနေပါတယ်။မြန်မာဆူရဘက်ကတော့ရွန်ဂျာဆိုတဲ့အတုံးနှုတ်ကိုလက်မခံပေမဲ့မြန်မာပြည်ကထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သူတို့ဘက်ကတော့အဆင်သင့်ရှိနေတယ်လို့ပြောနေပါတယ်ခင်ဗျာ။
ကိုသားညုံပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဘွားမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတစ်ချိန်တည်းမှာပဲမြောက်ဦးမြို့နယ်နဲ့ကြောက်တော်ပုံနာကျွန်းမြို့နယ်အဆက်ကြားမှာလည်းဒီကနေ့တိုက်ပွဲဖြစ်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်။တိုက်ပွဲတွေအတွင်းဒေသခံရွာသားတွေကိုလမ်းပြအဖြစ်ခေါ်ယူအသုံးပြုနေတာတွေရှိတဲ့အတွက်လူခွင့်ရေးအဖွဲ့တွေကလည်းကန့်ကွက်နေကြပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မှာရခိုင်ပြည်နယ်မြောက်ဦးမြို့နယ်အောက်တကံကျေးရွာနယ်ခူလန်ရွာကြားတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့တိုင်ရှင်ပြည်အုပ်ချုပ်ရေးမှူးဟောင်းဦးခင်မောင်စန်းကပြောပါတယ
်။ခုဖြစ်နေတာကလေအောက်တကံအထက်မှာခူလန်ရွာနဲ့အောက်တကံရွာကြားမှာလို့ပြောတယ်တပ်ပုတ်ကြည့်နေတယ်။ရွာသားတွေကတော့အောက်တကံနဲ့ဆိုတော့ဒီနေ့နဲ့အယူတစ်ကြတဲ့နေရာလေခူလန်လေးဒီနဲ့အဲ့ဒီကြားမှာ
မြောက်ဦးမြို့နယ်ဖျားကြီးရွာနဲ့မော်ရွာကြားပြီးခဲ့တဲ့တနင်္လာနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံရွာသား2500နီးပါးမြောက်ဦးမြို့နဲ့စင်ဘောကိုင်းရွာမှာတင်းချောင်နေရပါတယ်။တင်းချောင်ရွာသားတွေနေရပြန်ဖို့တပ်မတော်ဘက်ကပြောဆိုနေပေမဲ့မပြန်ရဲကြသေးဘူးလို့တင်းချောင်လာတို့သူဖြစ်တဲ့ဦးထွန်းသိန်းကပြောပါတယ
်။ဧကလေးလာပါလာမီပါဖိတ်ခေါ်ရသဒီကဒါမီဒီဘူးချမဆူလို့ဘယ်သူမှမပြန်ရဘူး။ဒီမှာပဲအဲ့မှာပဲနေကြတယ
်။ဒါပြင်ကြောက်တော်နဲ့ဘုံညွှန်းမြို့နဲ့စကြတောင်တန်းပေါ်မှာလည်းဒီမနေ့ကနေမွန်လွယ်ပိုင်းထိလက်နက်ကြီးငယ်ပြစ်ခတ်တံတွေကြားနေရတယ်လို့ကြောက်တော်မြို့နဲ့ချောင်းတူကျေးရွာသားတို့ကပြောပါတယ်။
တိုက်ပွဲဖြစ်တဲ့နေရာဆိုရင်လေပုံမကျုံးနေကြတယ်သူတို့ကတုံးနဲ့ကြီးမှဖြစ်ကြတာဒီဟာမင်းမချောင်းအနာပဲကြတယ်ပြည်တဲ့ထက်တဲ့ပန်တွေကကြတော့ကျွန်တော်ရွာရဲ့အောက်ဖက်ကဟိုမြေပြန့်ကရွာလေးဆိုလို့ရှိရင်လိုက်ကြရတယ်ဗျ7နှစ်ဝန်းကျင်လောက်အခုနှစ်နာရီအထိကိုတုံးနဲ့ကြီးတန်နဲ့ကြားရတယ
်မနေ့ကလည်းမြောက်ဦးမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်မနေ့ကမြောက်ဦးမြို့နယ်လေးမြို့မြစ်ကမ်းမှာရှိတဲ့ကြောက်ပေါက်ရွာနောက်ဖက်တောင်ကျောဘက်ကိုတပ်မတော်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးနှစ်ကြိမ်တိုင်းထိုးစစ်ဆင်တိုက်ခိုက်မှုကို AA ဘက်ကခုခံနိုင်ခဲ့ပြီးလက်နက်ခဲယမ်းနဲ့စစ်အသုံးဆောင်ပစ္စည်းတွေကိုတင်စီရမိခဲ့တယ်လို့ချင်းမြင့်နယ်ပလက်ဝါမြို့နယ်ပြန်စုကြီးရွာနီး900နေကနေ600နေအထိလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တပ်မတော်သတင်းမှန်ထုတ်ပြန်ရေးသွင်းမှုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကအယက်သားတွေပေါ်လမ်းပြအဖြစ်ခေါ်ယူအုံပြုမှုတွေလည်းရှိနေပါတယ်။
ချင်းမင်းနယ်ပလဝမြို့နယ်ကူချောင်းဒေသရှမသိန်းကျေးရွာနေရွာသားသူကိုတမရော်ကနေလမ်းပြဖြစ်ခေါ်ဆောင်သွားစဉ်မြေမြုပ်မိုင်းနေမိတိတ်ဆုံသွားခဲ့တယ်လို့ချင်းလူခွေးရေးဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်စီးရီးပတိပကတွင်အရသားတွေကိုလူသားတိုင်းတွင်အကာအကွယ်ယူတာလမ်းပြဖြစ်ခေါ်ယူသုံးပြုတာမသိဘူးလို့ ချင်းလူခွေးရေးဖွဲ့ရထရိုက်တာကိုသေးရာကပြောပါတယ်တာတော့ဘာပဲလဲအင်္ဂါပေါ့နော်သူစစ်ကြောင်းသွားတဲ့အချိန်မှာဒီလမ်းပြစ်ခေါ်ဆောင်တဲ့ရောတာစီးတယ်နော်အဲ့ဒါမှန်ချီကြတယ်စစ်ပွဲရှင်းမှာပေါ့အင်းနေတင်မှာဖိနယ်လေးရက်တာကိုလုံးဝလမ်းပြနေတဲ့သူချစ်သူတို့အထောက်အကူပြည့်နေတဲ့သူချစ်ခေါ်တာပဲကျွန်တော်တို့ချင်းလူခွေးမျိုးကလုံးဝမဖြစ်ဘူးပေါ့နော်အန္တရာယ်ရှိနေမှာရက်တာကိုလုံးဝမပ
ye khain le na kan ta phwe ee ee thong tha de lu yu sa ya de mi myu mai ne mi lu te song twa de twa khamaw wa pyu ha yong ga ni nit na ji la yak yu sa phu mal la 3 ye ni ba mi tha su win ni ko a chang cha tha de lu ku te ra ga pyo ba de myam ta mro ne ye khain le na kan ta phwe ee ee lu tai pwe phit pwa de de da twa ma na phat tat twi mi myu mai a pyan hlan thong tha cha da cha de da khan ywa da twi thi khai te so mu ma cha ka na phit pwa ni ba de မနေ့ကလည်းမြောက်ဥမြို့နယ်အောက်တကံရွာဘက်မှာမြေမြုပ်မိုင်းနေမိလို့အောက်တကံကြေးရွာသားတို့တိတ်ဆုံးပြီးနှုတ်တန်ရာရရှိခဲ့ပါတယ်မြမတမတော်နဲ့ရခိုင်လက်နက်ကန်တပ်ဖွဲ့အီတို့တိုက်ပွဲဖြစ်ပွားခဲ့တဲ့ချင်းပြည်နယ်ဘက်မှာတမတော်ဘက်ကတိုင်းရင်းစည်ရင်တိုးချဲအားဖြစ်တင်ထားတယ်လို့ရခိုင်ပြည်နယ်ဘက်မှာလည်းအင်အားရှစ်ထောင်ခန့်တိုးချဲဖြစ်တင်ထားတယ်လို့စီရေကဲခတ်သူတွေကဆိုပါတယ်
င်ရေးမှူးကြမ်းအကြောင်းဒီပါတီပူးပေါင်းကော်မတီမှဆွေးနွေးရေးကိစ္စဘက်ကိုအလှည့်ပေးခြင်းပါတယ်။စက္ကန့်ရေးပါတီကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှူးကြမ်းကိုလွှတ်တော်မှတည်တံ့မဆွေးနွေးဘဲအခြေခံဥပဒေပါပြဋ္ဌာန်းချက်အားလုံးကိုဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီမှပြန်လည်သုံးသပ်ဆွေးနွေးမယ်ဆိုတဲ့အပေါ်စက္ကန့်ရေးပါတီကလက်မခံပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်261အရပြည်내နဲ့တိုင်းဝင်ကြီးချုပ်တွေဟာသမရရဲ့လွှမ်းမိုးမှုရှိနေတာကြောင့်ဒါကိုအမြန်ဆုံးပြင်ဆင်ဖို့လိုအပ်တယ်လို့ကြံ့ခိုင်ရေးပါတီကယူဆပါတယ်။ဒီမူကြမ်းကိုပူးပေါင်းကော်မတီမှဆွေးနွေးဖို့ဆိုတာကလည်းအချိန်ကြာမြင့်နိုင်တယ်လို့မြင်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
။တိုင်းနဲ့ပြည်내ဝင်ကြီးချုပ်တွေကိုခန့်အခွင့်နဲ့ပတ်သက်တဲ့ဖွဲ့စည်းပုံခြေခံဥပဒေပုံမှန်216ခါဝေးကငယ်ကာကြီး9စားတဲ့ပုံမှန်ပြင်ဆင်ဖို့တိုက်ခံပြည်ခိုင်မျိုးပါတီကကျောင်းလွတ်တော်ကိုယ်စားလှယ်ပါဝင်ပြောင်စုလွတ်တော်ကိုယ်စားလှယ်143ကဖေဖော်ဝါရီ10ရက်နေ့ကပြောင်စုလွတ်တော်ကိုတင်သွင်းခဲ့ပါတယ်။ဒီလိုတင်သွင်းတာကိုဖွဲ့စည်းပုံပြင်ဆင်ပူးပေါင်းကော်မတီကတော့အခြေခံဥပဒေပြဋ္ဌာန်းချက်အားလုံးကိုသုံးသပ်ပြင်ဆင်ဖို့လှုပ်ဆောင်နေတာဖြစ်တဲ့အတွက်ဒီလိုလှုပ်ဆောင်နေတဲ့နေရာမှာအခုပုံမှန်261ကလည်းပါဝင်မှာဖြစ်လို့တပေါင်းနဲ့ဆွေးနွေးဖို့တင့်လျော်ကြောင်းသဘောထားမှတ်ချက်ပေးခဲ့တာပါ။ဒါပေမဲ့ဒီလိုတပေါင်းနဲ့ဆောင်ရွက်တာကအချိန်ကြာနိုင်တာကြောင့်တီးကြဆင်းရဲအတီးပြူတာမျိုးဖြစ်စေချင်တာလို့ပြည်ကံမျိုးကြောင်ကုန်လွတ်တော်ကိုယ်စားလှယ်ဦးတိန်ထွန်းကပြောပါတယ်
။အဲဒါပြောရရင်တော့ကျွန်တော်တို့မြင်တာကတော့ဘာမြင်လဲဆိုတော့ဒီဥပဒေကကျွန်တော်တို့ကလွတ်တော်လေးရောက်လာပြီ။ဥပဒေကပူပေါင်းကော်မတီကလည်းကျုပ်နိုင်ပြီဆိုရင်ကျွန်တော်တပတ်တစ်ပတ်တုန်းကဒီဥပဒေကအောင်မြင်သွားလို့ပေါ့ဗျာ။အောင်မြင်တော့မြန်မြန်ဆန်ဆန်လုပ်လို့ရတာပေါ့ဗျာ။ဟုတ်ကဲ့ဒါကြီးကိုကျွန်တော်တို့ဟို55ဥပဒေကိုထက်လိုက်ဆို55ဥပဒေကဘလောက်ပြီးမှမသိဘူးလေ။တစ်ကနေပြီးတော့400အလား59ခုဒီပုံပါမအားလုံးကိုတခုချင်းလေ့လာမယ်ဆိုတဲ့အခါကျတော့ဒါလို့ရတူတူလေးမပြီးနိုင်ဘူးအတော်များများဒီညီညာမယ်ကြည့်ကြမယ်လုံးကြမယ်ဆိုအများကြီးကြာသွားလိမ့်မယ်။ငါကြီးကြာသွားမယ်ဆိုတော့ကျွန်တော်တို့ဒီတစ်ချောင်းတဲ့ကကျွန်တော်တို့မင်းမဆန်ဆန်သွားကျင်တာပေါ့မင်းမဆန်ဆန်သွားကျင်မှပြောရတော့ဒီအခွင့်အရေးတွေရလာမယ်လေအဲဒါတွေရအခွင့်အရေးတွေပုံပုံရလာမယ်ပေါ့နော်
ဒီတိုင်းနိုင်ငံပြည်နယ်ဝန်ကြီးချုပ်တွေကိုတက်ဆိုင်ရန်လွှတ်တော်တွေကရွေးချယ်တင်မြှောက်တဲ့အခြေခံဥပဒေပုံမှန်261ကိုပြင်ဆင်ဖို့တင်သွင်းရတာဟာ Federal Democracy မှာအစိုးရနှစ်ရပ်ရှိသမီးပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေဟာတမရရဲ့လွှမ်းမိုးမှုရှိနေတဲ့အတွက်အခုလိုတင်ရတာလို့ဆိုပါတယ
်။အဲကြိုက်ကြဲမကြိုက်ကြက်ဒီမင်းတိုင်းလွှတ်တော်ကိုယ်ကကြိုက်ကြဲမကြိုက်ကြက်ဒီတော့တမရအတိုင်းရခံတာ။ဒီကြောင့်ပြည်နယ်ကတော့ဒီနယ်နဲ့တိုင်းလွှတ်တော်ကိုယ်စားလှယ်ရတဲ့ပြီးတော့သူ့ပိုင်ပြီးရွေးချယ်ပြီးတော့တင်လိုက်တဲ့ဝန်ကြီးချုပ်ကိုနိုင်ငံတော်တမရကခန့်ပေးရမှာ။အဲ့တော့လုံလိုက်လို့ရှိရင်လုံးလက်လက်ဒီနေ့တိုင်းဝန်ကြီးချုပ်တွေလုံးလက်လက်ပြောရပါတယ်။တကယ်လည်းအစိုးရနှင်းအစိုးရလည်းပြည်ပြင်းဖြစ်သွားပြီ။ပြောရတော့ Federal Democracy တွားတဲ့ဆမှာအနည်းဆုံးအစိုးရနှင်းရရှိရမယ်။ဒီလိုမျိုးမျိုးဒီနေ့တိုင်းဝန်ကြီးချုပ်တွေကတော်တော်ရဖြတ်မှုကြီးရှိနေလို့ဆိုတော့အမှန်ကြီးအောင်တော့ဟိုလုံးလုံးမရဘူးပေါ့။တော်ရတော့ကျွန်တော်တိုင်းရင်းသားတွေလည်းလုံးလက်လက်လို့ရအောင်ဒီနေ့တိုင်းဝန်ကြီးချုပ်တွေလည်းတကယ်ကိုအလားဘို့ဘို့ဒီနေ့ကြောပါတော့အောင်ဆိုပြီးကျွန်တော်ဒီပုံမှန်ကိုလည်းဥစားပြီးတင်တယ်
။လ လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်2ထောက်တိအရာကတော့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကတရားရွေးချယ်တတ်မှတ်တာဖြစ်ပြီးအသက်35နှစ်အထက်ရေကောက်ကန်လွတ်တော်အမတ်တွေသာရွေးချယ်ခံရမှာဖြစ်ပါတယ်။ဒါကိုပြင်ဆင်မိုးတက်မှုကြမ်းကိုကျန်းခိုင်ပါတီကဥဆောင်တင်ရင်းထားပြီးဒီမှုကြမ်းကိုပြောင်းလဲလွတ်တော်မှာဆင်းနေခွင့်တောင်းဆိုနေရပါ။တကယ်လို့လွတ်တော်အတွင်းမှာဆင်းနေခွင့်မရဘူးဆိုရင်တော့လွတ်တော်မှာတာဝန်ရှိဆုံးပုဂ္ဂိုလ်တွေကိုဖြုတ်ချဖို့တောင်းဆိုရတဲ့လှုပ်ဆောင်နိုင်တယ်ဆိုပြီးတော့လေကျန်းခိုင်ပါတီကသတိပေးပြောဆိုထားပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်။မြန်မာနိုင်ငံမွန်ပြည်နယ်နဲ့နယ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံရဲ့အမျိုးသားတစ်တော်ကျိုးဝိုင်းမှာအမဲလိုက်ခဲ့တဲ့မြန်မာနိုင်ငံသားတဦးထိုင်းတရားရုံးကထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကရှားပါဝက်ဝင်ကိုပြစ်ခတ်မှုနဲ့မခံသေးရမြို့နယ်အုပ်ချုပ်ရေးမှုအပါဝင်အမှုနဲ့ဆက်ဆက်သူ73ရာကိုမနေ့မလ6ရက်နေ့ကပြစ်ဒဏ်အသီးသီးချမှတ်ခဲ့တာပါ။အမှုမှာပါဝင်တဲ့မြန်မာနိုင်ငံသားနောက်တဦးကတော့လွတ်မြောက်နေဆဲဖြစ်ပြီးဖမ်းဝရမ်းထုတ်ထားတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ဆိုင်ရုအမျိုးသားတစ်တော်ကျိုးဝိုင်းအတွင်းမှာ2018ခုနှစ်အောက်တိုဘာလကဖြစ်ပွားခဲ့တဲ့ရှားပါဝက်ဝင်ကိုပြစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်နေရတဲ့မခန့်တရားမျိုးနဲ့အုပ်ချုပ်ရေးမှုနဲ့အပေါင်းပါ73ဦးကိုမလ6ရက်နေ့ကပြစ်ဒဏ်အသီးသီးချမှတ်ခဲ့တာပါ။ထောင်ဒဏ်15ရက်ကနေထောင်ဒဏ်9နှစ်ထိအသီးသီးချမှတ်ခဲ့ရမှာပြစ်ဒဏ်အမြင့်ဆုံးဖြစ်9နှစ်နဲ့2လကြာခံခဲ့ရတဲ့တရားခဏ်ကတော့ကရင်တိုင်းရင်းသားတာတာဖြစ်ပါတယ်။ထောင်ဒဏ်အပြင်ငွေဒဏ်အဖြစ်ဗတ်ငွေ5သိန်းကျော်ကိုလည်းပေးဆောင်ရမှာပါ။တရားခဏ်တာတာကတော့သူ့ကိုဆွဲဆိုခဲ့တဲ့အမှုရှင်းမှုအားလုံးကိုတရားရုံးမှာဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်တဝက်ဖြစ်3နှစ်9လကြာခံဖို့အတွက်ကန်ချနာဘူရီတရားရုံးကအမိန့်ချမှတ်ခဲ့ပါတယ်။နိုင်တာတာကိုအမဲလိုက်ခိုင်းခဲ့သူအဓိကတရားခဏ်အုပ်ချုပ်ရေးမှူးဝါချရာချိုင်းနဲ့တရားခဏ်9ဦးကတော့အမှုကိုညှင်းဆို့ထားပြီးဆက်လက်တရားရင်ဆိုင်နေဆဲဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။တရားခဏ်တွေထဲမှာထွက်ပြေးနေဆဲဖြစ်တဲ့မြန်မာနိုင်ငံသားနိုင်ကြည်ရကိုလည်းကန်ချနာဘူရီတရားရုံးကခံဝရန်ထုတ်ပြန်ခဲ့ပါတယ်။တော်ရိုင်းဝက်ဝံအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးကိုင်တွယ်စစ်ဆေးခဲ့သူထိုင်းနိုင်ငံအမျိုးသားလုံခြုံရေးကောင်စီရဲချုပ်စီဝရာရန်စစ်ကိုရိုင်းကကန်ချနာဘူရီတရားရုံးမှာတက်တည်အဖြစ်အကူလာရောက်ထွက်ဆိုသွားခဲ့ပါတယ်။ပြစ်မှုကျူးလွန်ခဲ့တဲ့တရားခဏ်နေနဲ့ပတ်သက်ပြီးတရားခဏ်အားလုံး14ဦးဖြစ်ပြီးသူကတော့ထွက်ပြေးနေသေးပဲလို့ဆိုပါတယ်။တရားခဏ်နေဟာတားမြစ်ထားတဲ့တစ်တော်အတွင်းမှာဝင်ရောက်ခဲ့ပြီးမြန်မာနိုင်ငံသားတွေကိုတနက်ပေးပြီးအမဲလိုက်ခိုင်းခဲ့တာပါ။ရလာတဲ့ဝက်ဝင်သားကိုအချောက်ကင်ပြီးပြန်ယူလာတဲ့အချိန်မှာတရားခဏ်နေမောင်းလာတဲ့ကားရန်ကိုတစ်တော်ထိန်းသိမ်းရေးအဖွဲ့ကရှာဖွေရာကနေတက်တေကန်ဝက်ဝင်အသားတွေနဲ့ပြစ်ခတ်ခဲ့တဲ့တနက်ကိုရှာဖွေတွေ့ရှိခဲ့ပြီးဖမ်းဆီးအရေးယူခဲ့တာဖြစ်ကြောင်းကတ္တနာဘူဒီခရိုင်ရဲမှုကရှင်းလင်းသွားခဲ့ပါတယ
်
ကချနာဘူရီခရိုင်စံရုပ်အမျိုးသားတတော်ကျွိုင်းဟာမြန်မာနိုင်ငံမွန်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နေရာလေးဖြစ်ပါတယ်ရှင
်သောတာရှင်များရှင်မွတ်ချလာရှိရနေ့ဟာပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်ပါတယ်အိမ်တွင်အကျန်းဖက်မှုလိမ့်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအခြေအနေဘယ်လိုရှိနေပါသလဲအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထူးအစီအစဉ်ဖြစ် VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလက်ကြားဖို့ထပ်မံဖိတ်ခေါ်ပါရစေ။ VOA ရဲ့ကြာသာပတိနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရစေ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ပြည်ဝမြန်မာပိုင်းရဲ့2019ခုနှစ်မတ်လ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေထဲမှာကိုဝင်းမင်းရဲ့ကျမ်းမာရေးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာခန္ဓာမှာတော့ချင်းပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုအနားယူဖို့ညွှန်ကြားခဲ့တာနဲ့ပတ်သက်လို့မင်းတက်မျိုးအရက်ဖက်အဖွဲ့အစည်းတွေကဘယ်လိုသုံးသပ်ကြပါသလဲ။
ဘယ်လိုလဲတကယ်တော့ဆရာကမွေးတာဒီပေါ်ညာမရှိဘူးဆိုလို့ရှင်တော့ဘာသာပြန်ပြီးပြောတော့တိုင်းကြားထားတဲ့ဒုက္ခကို
ကိုမန်အောင်မြတ်ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတိတိကစိတ်ဝင်စားစရာသတင်းလွှာတွေနားဆင်ရမှာပါအခုရင်းဆုံးတော့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့ကျမ်းမာရေးနဲ့ညီညွတ်တဲ့အရေးပြဖြစ်အောင်ထိမ့်သိမ့်မှုအခြေခံအပိုင်း2ကိုနားဆင်ရမှာပါမြန်မာပြည်သူတွေဟာအရေးပြကျန်းမာရေးထိန်းသိမ်းစောင့်ရှောက်ရမှာလိုက်နာရမယ့်အချက်တွေမှာအားနည်းချက်တွေရှိနေကြပါတယ်။ဘလို့အားနည်းချက်တွေပါလဲ။အရေးပြကျန်းမာရေးအားကောင်းအောင်အဓိကပြုပြင်ထိန်းသိမ်းရမယ့်အချက်တွေကိုမြန်မာနိုင်ငံအရေးပြအထူးကူဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ရေပြားသတိဆရာဝန်ကြီးဒေါက်တာသဝင်းခင်ဗျာကျွန်တော်တို့ဒီအရေးပြားထိမ့်သိမ်းခြင်းအခြေခံအကြောင်းကိုပြီးခဲ့တဲ့ဘက်ကပြောခဲ့ရမှာဒီအရေးပြားစောစောရေးကျဆင်းစေတဲ့အခြေအနေတွေနဲ့ဒီအရေးပြားထိမ့်သိမ်းမှုပစ္စည်းတွေ skin care products တွေပေါ့ဆရာနော်အဲ့ဒါတွေကြောင့်ကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီအရေးပြားထိမ့်သိမ်းမှုနဲ့ပတ်သက်ပြီးတော့ဒီလိုက်နာမှုအဓိကအားနည်းနေတာတွေနဲ့နောက်ထပ်အရေးကြီးတာတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာရဲ့အတွေ့အကြုံရဒီရေပြားထိမ့်သိမ်းမှုနဲ့ပတ်သက်ပြီးတော့ဘလို့လိုက်နာမှုတွေကအဓိကအားနည်းနေတာကိုတွေ့ရလဲဆရာရေ
ဟုတ်တယ်အဲ့ဒါလည်းဒီလိုပေါ့ဥမာပြားတွေ့ရများတာတော့ဥမာအသက်10နှစ်နဲ့13နှစ်အရွယ်ကြီးကောင်ပေါ့လို့ရွယ်ပြီးပေါ့နော်ဟိုတင်းကြီးချခေါ်တော့ပေါ့ဒီကြီးစားပြည့်တဲ့အရွယ်မှာဝတ်ချင်ဆပ်ပေါ်လာတဲ့လေသူအဲ့ဒီအရွယ်ကတိတ်တမလားနေနေသူသူကိုယ်ကိုဘာမှမသိဘူးဘလားဘကြောင်နဲ့သိစိတ်မဝင်စားဘူးအဲ့တော့သူတို့ကတခုပဲရှိတယ်သူကမှန်မှန်ကြည့်ပြီးတော့အဲ့ဝတ်ချင်တွေကိုလက်နဲ့ညစ်တာလို့ဖြစ်တော့တာလို့အဲ့လိုမျိုးကြီးအရင်လုပ်ကြတယ်ဗျာအဲ့လိုလုပ်လိုက်လို့ဟိုသူကအခုပျောက်သွားခြင်းနည်းနည်းအဲ့တော့ညစ်ပလိုက်တယ်ချစ်ပလိုက်တယ်နော်အဲ့လိုဆိုပျောက်သွားပြီလို့ထင်ကြတယ်တကယ်တော့အဲ့ဒါကမကောင်းတဲ့အကျင့်ပဲမကောင်းတဲ့လုပ်ရပဲတကယ်တော့အဲ့လိုညစ်လိုက်တဲ့အတွက်ဝတ်ချင်မှာရှိတဲ့ပိုးတွေကပေါ်မှာအထက်အောက်ဘေးဘက်တွေအကုန်ပြန့်ကုန်လိုက်တယ်အရင်ညစ်လိုက်တဲ့အတွက်ကြောင့်မဟုတ်အသားကောင်းတွေမှာပါသွားပြီးတော့ဟိုအပေါက်ဖြစ်လာတယ်အမှားယူဖြစ်လာတယ်ပြီးရင်အသစ်ပြန်ဖြစ်စီတယ်အဲ့တော့အဲ့ဒီဥစ္စာကမကောင်းဘူးဆိုတာတော့ပြောကြတယ
်ဟုတ်ကဲ့ဆရာရေအဲ့တော့နောက်ထပ်ရောဒီအရေးပြထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့အားနည်းနေတာလည်းရှိသလားဆရာရေ
နောက်တစ်ခါအသားချောက်တဲ့လူတွေအသားချောက်တဲ့လူတွေတော်များရှိတယ်အဲ့တော့အသားချောက်တဲ့လူတွေကလူအပ်လို့လာပြရဲလိမ့်မှုစီးပြီးတဲ့အခါမှာသူကမင်းရဲ့တော့နေပြန်ပြန်ရောက်လာကြတယ်စိတ်ကမခံနိုင်လို့အားအဲ့ဒါလုံးလိုက်တာဘလို့ဖြစ်သွားတယ်အရာကိုပုံပြီးတက်လာတယ်အရန်ရတယ်အရန်ဆက်တယ်အဲ့လိုမျိုးပေါ့အဲ့တော့ချောက်တဲ့အသားကြီးကစိတ်ကမခံနိုင်ကြတာမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဟိုလောဘမလို့ဖြည်းဖြည်းဖြည်းဖြည်းနဲ့နည်းနည်းနည်းနည်းချင်းလင်းရင်တက်တာလာမှာပါလို့ပြန်ပြီးတော့ပြောရတယ်။တောင်းတခါဟိုအစီပြန်တဲ့လူမျိုးတွေပေါ့အစီပြန်တဲ့လူတွေဆိုရင်လည်းအမေကပစ္စည်းတွေအခုတော့ဒီဆောင်တွေကလည်းပြောတယ်မင်းတွေပါတွေမှာလည်းမီဒီယာမျိုးစုံမှာလည်းသိရတဲ့အခါကျောင်းနေသာပစ္စည်းတွေတုံးကြတယ်ဒီကပစ္စည်းဆိုအထက်ကိုဆင့်ဝင်သွားတာမဟုတ်ဘူးအပေါ်မှာပဲတင်ပြီးတော့ဗမာပြည်လိုမျိုးကြတော့ဆေးပူပြန်တယ်အစီပြန်လို့အဆင်မပြေဘူးဆိုရင်မတုံးကြဘူးအဲအဲ့လိုမျိုးဆိုရင်တော့ဒီကပစ္စည်းကိုအစီမပါတဲ့ဟာရွေးသုံးဖို့ဒါမှမဟုတ်လေဒီကပစ္စည်းလိမ့်ရင်တဏ္ဍာထလိမ့်တာမျိုးနှစ်ခုရောပြီးတော့ခြောက်သွားအောင်လိမ့်တာမျိုးလုပ်ဖို့ပြောရတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဘလိုလိုက်နာမှုတွေအဓိကအဖြစ်ပေါ့နော်အားနည်းနေတာကိုတွေ့ရလဲဆရာကြီ
းနောက်ထပ်အဖြစ်များတာကတော့အရင်ပထမတစ်ခေါက်လဲ စားသခြင်းမှာလည်းကျွန်တော်တို့ပြောခဲ့တယ်ဒီမလိုအပ်ဘဲနဲ့စကင်ကဲပစ္စည်းတွေအထုံးမြန်ဆက်ပြာလိုဟာမျိုးတွေကိုပြင်းပြင်းနေသုံးတာပေါ့နော်ကျွန်တော်တို့ဈေးကွက်ထဲမှာလည်းပြင်းတာတွေတွေ့ဈေးလျှော့ရောင်းနေအောင်နောက်တစ်ခါပို့ပြီးတော့ဟိုအခုကလူတွေကရေချိုးလိုက်ရင်အသားရ6ဝီမျက်နှာတွေဆိုတင်းသွားမှဆိုပြောင်းနေလို့လူတွေကခံစားကြတယ်ဗျအမှန်အဲ့ဒါမဟုတ်ဘူး။ရန်ပြင်းတဲ့ပစ္စည်းတွေကိုလိုရာနဲ့ပို့ပြီးအတုံးများနေတယ်လို့ဒါတွေ့မြင်ရတယ်။အဲ့ဒါလည်းမကောင်းဘူး။နောက်တစ်ခုကတော့မတုံးတဲ့ပစ္စည်းတွေကိုတုံးတာမျိုးဥမာလင်းစည်းတွေလွယ်လွယ်နဲ့တစ်ခုခုဖြစ်တာနဲ့ဝယ်ပြီးတော့လင်းကြတာပေါ့နော်။အဲ့လိုမျိုးလွယ်လွယ်ဝယ်လို့ရတဲ့လင်းစည်းတွေကပြင်းတဲ့ပစ္စည်းတွေထည့်ထားတယ်။နံပါတ်1တစ်မျိုးပဲအစား2မျိုး3မျိုး4မျိုးရောပြီးတော့ထည့်ထားတယ်။ထည့်ထားတဲ့အတွက်ကြောင့်မို့လို့ဒီထွက်စုချိုအရန်ဖြစ်နိုင်တယ်။ဖြစ်လဲဖြစ်ကြတယ်ဆိုတာကို
ဟုတ်ကဲ့ဆရာကြီးအခုလိုဒီရေပြားထိမ့်သိမှုအခြေခံနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်က
ဟုတ်ကဲ့နောက်ဆုံးကတော့ဗျာပထမဆုံးပြောတဲ့နှစ်ချက်ကိုပဲကျွန်တော်ကဟိုဟိုင်းလိုက်လို့ပြန်ပြောချင်တာပါရေပြားထိမ့်သိမှုအခြေခံဆိုတာရေပြားရဲ့စွမ်းဆောင်ရင်ကောင်းအောင်လုပ်တာပေါ့နော်စွမ်းဆောင်ရင်ကောင်းဖို့အတွက်ရေပြားရဲ့လုပ်ငန်းတောင်ကောင်းရမယ်ပစ္စည်းမှုနေရမယ်နော်နောက်တစ်ခါရေဆိုးတက်ထိမ့်ပြရမယ်အစီအလာပြန်ဖြည့်ပြရမယ်အဲ့တော့ရေပြားရဲ့စွမ်းဆောင်ရင်ကောင်းဖို့အတွက်ဆိုရင်နံပါတ်၁နေ့စဉ်ပုံမှန်တန့်ရှင်းလေးလုပ်ဖို့လိုပါပဲ။ဟိုကျွန်တော်ခုနပြောသလိုစပြပြင်းပြင်းသုံးကြရဲဆိုတော့တခါဆက်ရမတိုက်ပဲနဲ့ကြည့်တာအဲ့လိုလည်းမဟုတ်ဘူး။အဲကိုနဲ့တင်းတော်တဲ့စပြကိုကျွန်တော်ကလင်စာကိုသုံးပြီးနေ့စဉ်ပုံမှန်တန့်ရှင်းလေးလုပ်ပေးပါ။ပြီးရင်ရေကအဆူတက်ရှင်းရင်စွမ်းဆောင်ရည်ပိုကောင်းတဲ့အတွက်အဆူတက်တိမ်ကိုရေဆူတက်တိမ်ခရင်တို့မွိုင်းချရိုင်းစာတို့ပုံမှန်လေးလင်းပေးပါ။အဲအဲ့ဒါကရေကလုပ်ငန်းတောင်းလေးကောင်းအောင်ပေါ့။နောက်တစ်ခါအရေးပြားပစ္စည်းမှုငယ်ဖို့အတွက်ကျွန်တော်တို့ကတန်းနိုင်တဲ့လောက်ကာပါပေးရမယ်။ဘာလို့ကာပါပေးရမလဲဆိုတော့နေသားလင်းသေးကိုတောင်းရမယ်။မျက်နှာဆိုမျက်နှာအတွက်ကိုယ်ခန္ဓာဆိုကိုယ်ခန္ဓာအတွက်နေသားလင်းသေးကိုငငယ်ကလေးကစတုံးပေးကြပါဘောနော်။ယောက်ျားဖြစ်စီမိန်းမဖြစ်စီ။ဘာဖြစ်ဆိုပမာကြီးကဒီအောင်ကြီးအရန်ကျန်းလွန်ရောက်ကြီးအရန်ပြင်းတဲ့တိုင်းကြီးဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီဟာတွေတုံးဖို့လိုပါတယ်။ဟိုနောက်အသားကိုယ်ခန္ဓာအတွက်ဆိုလိုရှင်းလင်းပေးမယ်။နောက်နောက်အုတ်ထုတ်ထီးကိုစောင်းတာမျိုးအဲ့လိုမျိုးပေါ့နော်လုပ်ရမယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီရေပြားထိမ့်သိမှုအခြေခံနဲ့ပတ်သက်ပြီးတော့ဆရာနောက်ထပ်အရေးတကြီးပြောချင်တာရှိသလားဆရာကြီ
းနေသားမျက်မှန်တက်တဲ့အကျင့်ပေါ့နော်ကျွန်တော်တို့မြန်မာပြည်မှာဆိုရင်နေသားမျက်မှန်တက်တဲ့အကျင့်အရင်နေ့ဒီဇွန်လမှာရောက်နေရင်ဒီကြုံတဲ့အခါကျရင်ကြီးလိုက်ပါနိုင်ငံများသားတွေတွေ့တဲ့အခါကျရင်သူတို့ကလူကြီးပြည်တွေနဲ့ပြည်သူတို့အပြင်တွေ့ရင်နေသားမျက်မှန်တုံးတဲ့အကျင့်ပုံများတယ်သူတို့သိတယ်တို့ရဲ့မျက်လုံးကိုကအစာကကွယ်ရမယ်ဆိုတော့တို့သိတယ်ကျွန်တော်တို့တိုင်းပြည်မှာတော့မျက်လုံးကိုလည်းကွယ်ဖို့နေတယ်နေတဲ့အခါကျတော့မျက်လုံးမှာတိမ်နေဖြစ်တာတွေအရန်ပေါ်တယ်အသက်50 60ဆိုမကွယ်ရတဲ့ရှိဘူးအဲ့လိုမျိုးပုံစံမျိုးတွေဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးပြားထိမ့်သိမှုအခြေခံနဲ့ပတ်သက်ပြီးတော့ဆရာနောက်ထပ်ပြောချင်တာတွေရှိသေးလားဆရာ
တစ်ခါတလေကျတော့အဲ့လိုမျိုးလုပ်ပေမဲ့အသက်ကြီးလာတာနဲ့အများအသားရည်ပစ္စည်းကတော့ရှိနေတာပေါ့အဲ့ဒီအတွက်ကိုလိမ့်ကျင်နေဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့လိုအပ်တဲ့ဟိုအသားကိုပြန်ပြုပြင်တဲ့လိမ့်သေးတွေလုံတဲ့နီးတွေတောက်သေးတွေသုံးဖို့လိုပါတယ်နောက်ဆုံးအနေနဲ့ကတော့ဆေးလိမ့်မတောက်ဖို့လိုပါတယ်ဆေးလိမ့်ကရေပြားရဲ့ဆွမ်းဆောင်ရုပ်အထူးကျဆင်းစေတဲ့ရေပြားသွေးလည်ပတ်မှုအနှောင့်အယှက်ပြည့်တဲ့အတွေ့အကြုံမလို့အဲ့ဒါတွေကိုရှောင်ကျင်ဖို့လိုပါတယ်ဆိုတာနောက်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဆရာဒီစိတ်ဖြစ်စီမှုအနေထားကိုရော
ဟိုစိတ်နဲ့ကိုယ်နဲ့ဆိုတာနှစ်ခုလုံးကဆက်ဆက်နေတာပေါ့အဲဒီတော့စိတ်ဖြစ်စီမှုများရင်ဒီအရေးကြီးတယ်မကောက်ကိုခန္ဓာတခုလုံးကမကောက်အဲကြောင့်မလို့စိတ်ပြည့်စုံမှုကတော့စိတ်ပြည့်စုံမှုရှင်းချစေတဲ့နည်းလမ်းတွေကိုတိုင်းနာပြီးတော့ဟိုလေ့လာပြီးတော့ပေါ့နော်ဟိုမှာတက်ရှုလေ့ကျင့်ခန်းလုပ်တာတို့တရားထိုင်တာမျိုးတို့ယောဂလုပ်တာမျိုးတို့အဲအဲ့လိုမျိုးလေးတွေကိုတော့လိုင်းနာဆောင်ရွက်တင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြမ်းမာရေးအစီအစဉ်ကိုအခုလိုကြာသာပတေးနေ့ညတိုင်းမှာအသစ်နားဆင်နိုင်ပြီးမနေ့ဖန်မနေ့မှာတော့နောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးအောင်မှာပါရှင်။အခုမြမအရေးသုံးသက်ချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်။ကိုပိုင်ရန်ပုံငွေအများဆုံးသိမ်းဆည်းထားတဲ့နိုင်ငံပိုင်ရေနံနဲ့သဘာဝတံငွေလုပ်ငန်းအကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
ဘာဘောကနိုင်ငံပိုင်ရေနံကုမ္ပဏီတွေထဲမှာကိုပိုင်စည်းတိုင်းရန်ပုံငွေအများဆုံးလက်ကင်ကားသူဟာမြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းဖြစ်ပါတယ်။ပြည်သားငွေဟာလုပ်ငန်းအတွက်လိုအပ်တဲ့ဘဏ္ဍာငွေတွေပုံမူများများနေကြအောင်အန်ဒရူးဘာဝါနဲ့အပေါင်းပါတို့ရေးသားပြုစုတဲ့စာရမ်းမှာဖော်ပြထားပါတယ်။ 2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2019年2月、2 ကိုဝင်ငွေကုန်အဖြစ်ပေးဆောင်ပါတယ်20ရာခိုင်နှုန်းကိုနိုင်ငံတော်ကိုထက်ဝင်ငွေအဖြစ်ပေးသွင်းပြီး55ရာခိုင်နှုန်းကိုကိုယ်ပိုင်ငွေအဖြစ်သိမ်းဆည်းတာပါတယ်ဘယ်စင်းရင်းအရာဒီလိုခွဲဝေသုံးဆွဲတယ်ဆိုတာကတော့ပေါ်ပြနိုင်ခြင်းမရှိဘူးလို့ဆိုပါတယ်ကန့်လွန်တန်းငွေကရတဲ့အမြတ်ငွေအပေါ်မှာအခြေခံပြီးပေးသွင်းနေပုံရပါတယ်ကုန်တွင်းရင်းနှီးလုပ်ငန်းဟာအရှုံးပေါ်နေတာမို့အခွန်ဆောင်နိုင်ဖို့မရှိပါဘူး
နိုင်ငံပိုင်ရေနံဓာတ်ငွေ့လုပ်ငန်းရဲ့ဝင်ငွေကိန်းဂဏန်းကိုပြုံးပွင့်လင်းလင်းစီစစ်နိုင်ဖို့ခက်ခဲတယ်လို့ဆိုပါတယ်ရေနံဓာတ်ငွေ့လုပ်ငန်းရဲ့ဘတ်ဂျက်ဦးစီးဌာနကပေးတဲ့ဝင်ငွေကွန်နဲ့ပြည်တွင်းအခွန်ဦးစီးဌာနကလက်ခံရရှိတဲ့ဝင်ငွေကွန်ကိန်းဂဏန်းတွေဟာကန့်ညီမှုမရှိဘူးလို့အင်ဒရူးဘာဝါနဲ့အဖွဲ့ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်ကုန်သွယ်ကွန်မှာလည်းဒီပုံစံအတိုင်းဖြစ်နေပါတယ်နိုင်ငံပိုင်ရေနံဓာတ်ငွေ့လုပ်ငန်းမှာဝန်ထမ်းဥယျာဉ်16,000ကျော်အထိခန္ဓာပိုင်ခွင့်ရှိပေမဲ့11,000ကျော်သာခန္ဓာရသေးတယ်လို့ဆိုပါတယ်မန်နေဂျာနဲ့နေစားလုပ်သားအပါအဝင်ပြမျှလစာဟာကျပ်3,000ခွဲကျော်ရှိပြီးညွှန်ကြားရေးမှူးလစာဟာကျပ်5,000နဲ့အခြားခန်းစားခွင့်တွေရှိပါတယ်ပင်စင်အတွက်ကုန်ကြဆေးဟာဝန်ထမ်းလစာကုန်ကြဆေးထက်4စားလောက်ပိုများနေတယ်လို့သိရပါတယ
်ဒါပေမဲ့အပြည်ပြည်ဆိုင်ရာကနိုင်ငံပိုင်လုပ်ငန်းတွေမှာပြီးတဲ့လစာနဲ့နှိုင်းယှဉ်ရင်တော့မြန်မာရေနံဓာတ်ငွေ့လုပ်ငန်းရဲ့လစာငွေဟာမဖြစ်စလောက်ပါမြန်မာရေနံဓာတ်ငွေ့ရဲ့ဝန်ထမ်းဥယျာဉ်ရောဝင်ငွေရောတူညီတဲ့နိုင်ငံခြားကုမ္ပဏီကဝန်ထမ်းတွေကတော့မြန်မာတဲ့အစာပေါင်းများစွာပုံမူရရှိပါတယ်ဝန်ထမ်းလစာနေပါမှုဟာအခရီးလိုက်စားမှုကိုထောက်ခံအားပေးတဲ့ပတ်ဝန်းကျင်ကိုဖြစ်ပေါ်စေပါတယ်မြန်မာရေနံဓာတ်ငွေ့လုပ်ငန်းရဲ့ဘတ်ဂျက်ကိုကြက်ငွေနဲ့တတ်မှတ်ပြီးနဲ့ချေယူထားတဲ့ငွေကတော့အမေရိကန်ဒေါ်လာဖြစ်နေတဲ့အတွက်ဒေါ်လာငွေဈေးတက်တဲ့အချိန်မှာဆုံးရှုံးတာတွေ့ရပါတယ်။ပြည်သားရန်ပုံငွေလက်ကျန်ကိုမြန်မာကျပ်ငွေနဲ့ထားရှိရမယ်ဆိုတဲ့စီမံကြောင့်ရန်ပုံငွေတန်ဖိုးဟာနှစ်စဉ်လျော့နေပြီးဒေါ်လာ3,000ကျော်ဆုံးရှုံးနေနိုင်ရပါတယ်
။နိုင်ငံပိုင်မြန်မာရေနံဓာတ်ငွေလုပ်ငန်းမှာကမ်းလွန်ဓာတ်ငွေရောင်းချမှုကြောင့်ကိုယ်ပိုင်ရန်ပုံငွေအများအပြားရှိပေမဲ့နှစ်ပေါင်းများစွာငွေကြေးအမြောက်အများချေးယူခဲ့တာကြောင့်ပေးဆပ်ရမယ့်ချေးငွေကျပ်1.8ထရီလီယံသို့မဟုတ်ကျပ်တန်းပေါင်း2,000,000,000,000နီးပါးရှိနေပါတယ်။ချေးငွေအများစုဟာနိုင်ငံခြားအစိုးရတွေကိုပေးဆပ်ရမယ့်အကျွေးတွေဖြစ်ပါတယ်။တရုတ်အစိုးရရဲ့ဖွံ့ဖြိုးရေးဘဏ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးမီရှင်ဖြစ်ပြီး2019မတ်လစဉ်ရင်းအရကျပ်ငွေ1,600,000,000,000,000ကျော်ပေးရန်ရှိကြောင်းသိရပါတယ်။ဒီကျွေးမီပမာဏရဲ့တဝက်ကျော်ဟာတရုတ်ယွမ်ငွေဖြစ်ပြီးတစ်နှစ်ကို 4.5 ကိုင်နှုန်းနဲ့15နှစ်အတွင်းပေးဆပ်ရမှာဖြစ်ပါတယ်ဂျပန်ကျွေးမီကိုတော့အတိုး 3.1 ကိုင်နှုန်းနဲ့အနှစ်40အတွင်းပေးဆပ်ရမှာဖြစ်ပါတယ
်အိန္ဒိယကိုပေးဆပ်ရမယ့်ကျွေးမီကလည်းတရုတ်ထက်အတိုးတက်တာပါလေ 1.85 ကိုင်နှုန်းအတိုးပေးပြီး25နှစ်အတွင်းပေးဆပ်ရမှာဖြစ်ပါတယ်မကြာမီကပဲဂျာမနီဂျပန်နဲ့ထိုင်းနိုင်ငံကိုကျွေးဆက်ခဲ့ရပါသေးတယ်အကျွေးထူလီအတိုးများလီမှုပေးဆပ်ရတဲ့အတိုးတွေလည်းပြည်ပသာများများလာတာတွေ့ရပါတယ်2014မှာကျပ်ငွေ82ဘီလီယံ2015မှာ86ဘီလီယံ2016မှာ89ဘီလီယံ2019မှာ83ဘီလီယံအတိုးတွေပေးခဲ့ရပါတယ်တရုတ်ကိုဒေါ်လာတန်း3,800နဲ့ဂျပန်ကိုဒေါ်လာတန်း2,100ပေးဆပ်စရာရှိနေပါတယ်မြန်မာကျပ်ငွေတန်ဖိုးကျဆင်းလာတာဟာလေပေးဆပ်ရမယ့်ငွေပမာဏကိုတိုးပွားစေပါတယ်ချေးယူစဉ်ကဒေါ်လာ7,000ဖြစ်ပြီးမြန်မာချိန်မှာ1,500ဖြစ်လာတဲ့အတွက်ကျွေးမီဟာတိုးပွားနေပါတယ်ဒေါ်လာတန်း9,000ကျော်ကျွေးတင်ပြီးမြန်မာအစိုးရမှကျွေးဖြည့်ဆည်းမှုမရှိဘူးလို့မင်းကထုတ်ဝေတဲ့ IMF နိုင်ငံတကာငွေကြေးအဖွဲ့ရဲ့ကျွေးမီအကဲဖြတ်ချက်စစ်တမ်းမှာဖော်ပြထားပါတယ်ဒီအစိုးရစင်ပေးလိုက်ခြင်းကစပြီးနိုင်ငံခြားကျွေးမီပမာဏဟာတိုင်းပြည်အတွင်းထုတ်လုပ်မှုရဲ့စ ဆက်ချောက်ရာတိုင်းလုံးဝင်းကျင်မှန်တာရှိနေကြောင်းသိရပါတယ်ခင်ဗျာ
။ဥက္ကခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ခင်မှနားဆင်နိုင်ပါလိမ့်ရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညပိုင်းတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းထောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရခိုင်တပ်မတော်အေအေနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲကြောင့်ဒေသခံ2000ကျော်နေရဲစွန့်ခွာနေကြရပါတယ်။အပြည့်ရဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့များ EAO ရဲ့ PPSD ငင်းစင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မှာကျင်းပခဲ့တယ်ဆိုတာနဲ့ဂရင်းနီအမျိုးသားတူးတက်ရေးပါတီ KNPP ဟာညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်သွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်လေးမြို့ချောင်းအထက်ပိုင်းမှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားမတ်လ၄ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံ2000ကျော်ဟာနေရာကနေစွန့်ခွာနေကြရပါတယ်တိုက်ပွဲတွေဟာဖျားကြီးကျေးရွာအနီးနဲ့လေးမြို့မြစ်အထက်ပိုင်းတွေမှာဖြစ်ပွားနေတာဖြစ်ပြီးကျေးရွာအနီးတွင်မှာဆရာစစ်တပ်ကစခန်းချနေတဲ့အတွက်စိုးရိမ်ပြီးအခုလိုထွက်ခွာလာတာဖြစ်တယ်လို့ဒုက္ခတွေတွေကပြောပါရယ်။နေရစွန့်ခွာလာသူတွေကတော့ဖျားကြီး၊ကြိတ်ချောင်း၊မော်ရွာဟောင်း၊မော်ရွာတက်နဲ့လင်းညင်းတောင်ကျေးရွာသားတွေဖြစ်ကြပါရယ်။ဒုက္ခတွေတွေကိုအခုခါမြတ်ဦးမြို့ပေါ်က၈000၊ပင်ကောက်စီ၊ဖျားပေါ်နဲ့မြတ်တန်းဆောင်ဘုံလိုကြီးချောင်းတွေမှာယာယီနေရာချထားပေးပြီးမြို့ခံလူငယ်တွေနဲ့အရက်ဖက်ဖွဲ့စည်းတွေကအရေးပေါ်အကူအညီပေးထားကြပါရယ်။ရခိုင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်စစ်ဘေးဒုက္ခသည်တထောင်နီးပါးရှိနေပြီလို့အကူအညီပေးနေတဲ့အရက်ဖက်ဖွဲ့စည်းတွေကပြောပါရယ်
။လေးလကြော်ကြာရန်နာထားတဲ့အပြည့်ရတိုင်းသားလက်နက်ကန်တပ်ဖွဲ့တွေ EAOS ရဲ့ PPSD ငင်းချင်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမမြို့မှာပြန်လည်ကျင်းပခဲ့ပါရယ်။မလ9ရက်နေ့ကနေ9ရက်နေ့ထိပြန်လည်ကျင်းပခဲ့တဲ့ဒီစည်းဝေးမှာတနင်္ဂနွေလို့ပြေကစားကမှုရစရည်လက်မှတ်ရေးထိုးထားတဲ့တိုင်းဒါလက်နက်ကန်ဖွဲ့ဆယ်ဖွဲ့ရဲ့ထိပ်တီးကောင်းဆောင်တွေစုံစုံညီညီတက်ရောက်ခဲ့ပါတယ်။ NCA ကောင်းတဲ့ပေါ်မှုလမ်းကြောင်းဟာအမျိုးသားသန္ဓေရေးကိုပိုင်ပြဋ္ဌာန်းခွင့်ပြည့်ဝရှိပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုရောက်ရှိစေမဲ့လမ်းကြောင်းကနေတွေးဖီနေတယ်လို့ PPSD ရဲ့ဥက္ကဋ္ဌဘူချုပ်ကြီးစောမှုသူစေဖူးကအဖွဲ့မိတ်ခွန်းမှာပြောကြားခဲ့ပါတယ်။ဒီအစည်းအဝေးကနေ PPSD ရဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ခြင်းသိစုနေတဲ့ငင်းချင်ကြီးကြီးစဉ်ဘလို့ရှေ့ဆက်လက်သွဲဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်တွေပါဝင် NC လက်မှတ်မထိုးရသေးတဲ့တခြားဖွဲ့တွေနဲ့ဘလို့ချိတ်ဆက်ဆောင်ရွက်သွားရမလဲဆိုတာအတိကသာဆွေးနွေးခဲ့ပါတယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေ NCAS EAO ရဲ့အမျိုးသမီးခေါင်းဆောင်တွေကဥဆောင်ကျင်းပတဲ့ငင်းချင်ရင်ဖြစ်စဉ်မှာအမျိုးသမီးတွေရဲ့ပါဝင်မှုနဲ့ခေါင်းဆောင်မှုမြင့်မားရေးဆိုင်ရာအလုပ်ယုံဆွေးနွေးပွဲတတိယအကြိမ်ကိုမတ်လ3ရက်နေ့ကရန်ကုန်မြို့ရှိအင်းလျာလိတ်ဟိုတယ်မှာကျင်းပပြီးစီးခဲ့ပါတယ် NCA လက်မှတ်ရေးထိုးခဲ့တဲ့တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ငင်းချင်ရင်ဖြစ်စဉ်မှာပါဝင်နေရတဲ့အပိုင်းပိတ်ဆို့မှုဖြစ်နေတဲ့အခြေအနေကိုဖြေရှင်းနိုင်ဖို့စ조사နေရတဲ့အပိုင်းတစ်ဖက်ချင်းစီအခြေအနေတည်ငြိမ်စေဖို့ထိမ့်သိမ့်နေရတဲ့အပိုင်းတွေကိုလှုပ်ရှားဆောင်ရွက်နေရတဲ့အတွက်အမျိုးသမီးတွေကိုတီးတန့်လက်ကျင့်ပေးဖို့နဲ့အချိန်ပေးနိုင်ဖို့မလွယ်ကူဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ပဟိုဦးဆောင်ကော်မတီဝင်မိစုပွင့်ကပြောပါရယ်ဒီဆွေးနွေးပွဲကိုဖေဖော်ဝါရီ28ရက်နေ့ကစပြီး9ရက်ကြာကျင်းပခဲ့ရမှာ MCA လက်မှတ်ရေးထိုးဆယ်ဖွဲ့ကအမျိုးသမီးကိုယ်စားလှယ်40ဦးပါဝင်တက်ရောက်ကြပါတယ်
။ရခိုင်လက်နက်ကန်တပ်ဖွဲ့ AA ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ပလဝါမျိုးနဲ့တန်ထောင်ကျေးရွာရဲကင်းစခန်းမှုစလိုင်းဖီးပါနဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးချောင်းဟော်တို့ကိုဖေဖော်ဝါရီ28ရက်နေ့ကပြန်လွှတ်ပေးလိုက်ပါတယ်။ စကမ်းမှုနဲ့အုပ်ချုပ်ရေးမှုတို့ကိုတန်ထောင်ကျေးရွာကနေ10မိုင်ကွာဘူးစင်ကျေးရွာမှာကျေးသောရွာကခရီးယန်ပါစတာနှူးကတွားရောက်ခေါ်ယူခဲ့တာဖြစ်ပါတယ်။ဖမ်းဆီးချုပ်နှံခံရတဲ့အချိန်မှာအေအေတပ်ဖွဲ့ကအုပ်ချုပ်ရေးမှုဥချဟော့ကိုစစ်ဆေးမေးမြန်းရမှာညင်ပါမှုခံခဲ့ရတယ်လို့အုပ်ချုပ်ရေးမှုကပြောပါတယ်။ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ဟာတန်ထောင်ကျေးရွာရဲစခန်းကိုဖေဖော်ဝါရီလ22ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးစကမ်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့ကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီး9ရက်မြောက်နေ့မှာပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်နိုဘိုကရင်ဒုက္ခတဲ့စခန်းမှာအခုလ4ရက်နေ့တုန်းကမတော်တဆမီးလောင်မှုဖြစ်ပွားခဲ့ပြီးလူနေအိမ်80ကျော်အထိမီးလောင်ပျက်စီးသွားခဲ့ပါတယ်။မီးလောင်မှုကြောင့်ထိခိုက်သေးဆုံးမှုမရှိပေမဲ့လည်းကြက်ဝက်နဲ့လူသုံးကုန်ပစ္စည်းတွေပျက်စီးဆုံးရှုံးမှုရှိတဲ့အတွက်ပြန်လည်ထူထောင်နိုင်ဖို့လက်ရှိထိုင်းအာဏာပိုင်တွေတာဝန်ရှိသူတွေနဲ့အတူကရင်ဒုက္ခတဲ့ကော်မတီတွေနဲ့အကူအညီပေးနေတဲ့အဖွဲ့တွေကတွေ့ဆုံဆွေးနွေးပြီးဒုက္ခတဲ့စခန်းအခြေအနေကိုတွားရောက်ကြည့်ရှုမှာဖြစ်တယ်လို့ကရင်ဒုက္ခတဲ့ကော်မတီဥက္ကဋ္ဌဇော်ရောဘတ်ထွေးကပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာနိုဘိုဒုက္ခတဲ့စခန်းအပါအဝင်ကရင်ဒုက္ခတဲ့စခန်းခုနှစ်ခုရှိပြီးလက်ရှိနိုဘိုဒုက္ခတဲ့စခန်းမှာတော့လူရေ1000ကျော်ခိုလုံနေထိုင်လျက်ရှိပါတယ်
။ကချင်းပြည်နယ်ပမောခရိုင်မန်စီမြို့နယ်တွင်မိုင်းတလုံးပေါက်ကွဲခဲ့ပြီးကလေးငယ်6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မလ9ရက်နေ့မနေ့ပိုင်းကမန်စီမန်ဝင်းကြီးကလမဘေးရှိလေကွင်းတွင်နွားကြောင်သွားစဉ်ဘုံဟောင်းတလုံးတွေ့ရှိပြီးတော့အဆိုပါဘုံကိုကန်လိုက်ရမှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံလူဖြစ်တဲ့ဥစော်ဘော့ကပြောပါတယ်။ထိခိုက်ဒဏ်ရာရရှိတဲ့ကလေးငယ်6ဦးကိုရှမ်းပြည်နယ်မြောက်ပိုင်းနှံခမ်းမြို့ပြည်သူ့စေယုံကြီးကိုပို့ဆောင်ထားပြီးစေကုသခံယူရမှာသူကတော့အချိန်လေးစိုးရင်ရတဲ့အတွက်လာရှူစစ်စေယုံကိုပို့ဆောင်ထားရတယ်လို့သူကဆိုပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ Greenie အမျိုးသားတိုးတက်ရေးပါတီ KNPP ဟာအဖွဲ့ရဲ့ဆုံးဖြတ်ချက်အရညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ဖို့ရှိတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ် KNPP နှုတ်ထွက်မယ်ဆိုရင် UNFC အဖွဲ့အနေနဲ့ဖြတ်သိမ်းသွားရမယ့်အနေအထားရှိတယ်လို့လည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
။ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေကရင်နီမျိုးသားတိုးတက်ရေးပါတီနှောက်ထွက်ဖို့ဆုံးဖြတ်ထားတယ်လို့ KNPP လွိုင်းကောင်ဆက်ဆံရေးရုံးတာဝန်ခံခုညေးတွေကခုလိုပြောပါတယ်။ကျွန
်တော်တည့်ရတော့တော့ဒီစီးခဲ့တဲ့ဒီဘူကောင်စီစီးဝေးပေါ့ကျွန်တော်လည်းအဲမှာလောက်ရတော့အဲ့ဒီကိစ္စတော့ဖြစ်တယ်ဒါပေမဲ့အများဆန္ဒတော့တော့ဆက်ဖို့တော့ရှိတယ်ဒါပေမဲ့အဲ့ဒီကြီးကခါလို့တဲ့ဒီကမှနှုတ်ထွက်ရမလို့
ပြီးခဲ့တဲ့ဇန်နဝါရီလဒုတိယပတ်ထဲမှာကျင်းပခဲ့တဲ့ကရင်နီမျိုးသားတိုးတက်ရေးပါတီ6လပတ်နှစ်ပတ်လည်ဗဟိုကော်မတီစည်းဝေးမှာ UNFC ကနေနှောက်ထွက်ဖို့ဆုံးဖြတ်ခဲ့တာလို့သူကပြောပါတယ် KNPP နှောက်ထွက်မဲ့ကိစ္စကိုမသိရသေးတယ်လို့ UNFC ရေးပေါ်ညီလာခံကျင်းပဖို့ကိုလည်းရက်သတ်မှတ်ထားတာမရှိသေးဘူးလို့ UNFC ဗဟိုလုံမှုဆောင်ကော်မတီဝင်ဦးထွန်းစော်ကပြောပါတယ်
အဲ့တော့မသိဘူးကွာအဲ့ဒီကြည့်ကြလို့ထိထားတာလည်းမရှိဘူးပြီးရင်နှိမ့်ထက်စာတင်ထားတာလည်းမရှိဘူးပေါ့နော်အခု KNPB ကဒီနေ့ဒီလိုတော့စာတင်တာလည်းမရှိဘူးတော်ပြီးတော့အရေးပေါ်ဒီလိုငါခေါ်ဖို့တောင်းဆိုတာလည်းမရှိပါဘူ
း UNFC ဗဟိုလုံမှုဆောင်ကော်မတီဝင်မွန်ပြည်တစ်ပါတီနိုင်ငံသားဆက်ဆံရေးတာဝန်ခံနိုင်ရွှေသိန်းက UNFC နောက်ဆုံးညီလာခံတဲ့ချိန်ကျင်းပဖြစ်တဲ့အခါအဖွဲ့ဝင်၄ဖွဲ့ကနှောက်ထွက်မှာဖြစ်ပြီး ANC တစ်ဖွဲ့တည်းပဲကြံရှိတော့မှာဖြစ်တဲ့အတွက် UNFC ကိုဖျက်သိမ်းဖို့တေချာသလောက်ရှိနေပြီလို့လည်းမွန်ပါတာနဲ့အခုလိုပြောပါတယ်
ချလောက်ကဥတာကုတဲ့တော်မတော်ဘွားရတော်မတော်တော်မှဘီကောပို့ဆလောက်ကိုရီဖန်ကိုရောပလောက
်အစည်းအဝေးကတော့ဘယ်တော့လှုပ်ဖြစ်မှာကိုမသိပေမဲ့ဒီတကားတော့ဖြစ်အောင်လုပ်ရမှာပါအဲ့ဒီတကားလှုပ်ဖြစ်တော့မှပဲကျွန်တော်တို့ဘယ်လိုရုပ်သိမ်းမလဲဘယ်လိုလှုပ်ရမလဲဆိုတာဖြစ်လာပါလိမ့်မယ်ကျွန်တော်တို့နှုတ်ထွက်မယ်ဆိုတော့သူတို့နဲ့ ANC နဲ့ပဲကြံတော့တာမဟုတ်မထူးပါဘူးကျွန်တော်တို့ထွက်တယ်နဲ့သူတို့လည်းနှုတ်ထွက်ရတာပေါ့လေ
လက်ရှိမှာဖွဲ့ဝင်၅ဖွဲ့သာကြံရှိတဲ့ UNFC မှာအခုဆိုလို့ရှိရင်ရှမ်းပြည်တိုးတက်ရေးပါတီ SSPB ကလည်းနှောက်ထွက်စာတင်ထားသလို NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး ADU တို့ကလည်းနှောက်ထွက်ဖို့ဆုံးဖြတ်ထားတယ်လို့ပါတီခေါင်းဆောင်တွေကထောက်ဖော်ပြောကြားခဲ့ပြီးဖြစ်ပါတယ်ရှင
်ဆက်ပြီးတော့ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုရဲ့တာဝန်ကနေအနားယူဖို့ညွှန်ကြားထားပါတယ်ဘာကြောင့်ဦးအောင်သံကိုအနားယူဖို့ညွှန်ကြားရတာလဲဒီကိစ္စအပေါ်မှာဦးအောင်သံဘက်ကရောဘလိုမျိုးတုံ့ပြန်ထားပါသလဲအကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကွင်းဝင်ကနေတင်ပြထားပါတယ
် NLD ပါတီပို့ဟုကနေဦးအောင်သံကိုနှုတ်ထွက်ခိုင်းတဲ့အကြောင်းရင်းကိုတော့တဆုံးတရာထုတ်ပြန်တာမရှိပေမဲ့
Uang Dangaro, Tuta won Tansong Gare Galadwin, Messana Pidu Rene, Nangaromi Nagura Gibi, Lolo Ketelu, Piovare.
Jono Lunida Alu, Bu Messana, Furi, Ude Pu Adapu Regional Ude, Ibetale Nangado, Banadi Masucho, Tato Yia Komati, Tanga Alu Ombashi, Jono Nangano Dinamu Bimadashi, Alu Kevare Sura, Jono Amakane.
Chimine Hoto, Dudia Uta Uang Dango, Fiwa, Nasato Yendi, Nasong Tabi, Yasugani, No Trapune. มนุษย์แท้ผู้สุญลุตต่อတွင်ปิติญชุชาနှုတ်ဆက်စီမဲ့လို့အန်ဒီပါတီဒုဥသာနှစ်တောက်တာစောမြင့်မောင်ကလက်မှတ်ရေးသူပြီးဘေဝါရီ19ရက်နေ့ကနောက်ဆုံးချိန်3ပြီးခဲ့တာလဲဖြစ်ပါတယ်ဒီဖြစ်စဉ်ဟာလက်ပေးလိုက်ယူမှုနဲ့မသက်ဆိုင်ကြောင်းပြန်လဲဖြေရှင်းခွင့်ပြုဖို့အန်ဒီဘဟုကလည်းစာတင်ပြထားတယ်လို့ဦးအောင်တန်းကဆက်ပြောပါတယ်တိုင်းနဲ့ဟာဒီနဲ့ပတ်သက်လို့ကလည်းဟိုကျွန်တော်ထင ကျားသားလေးခါကြတော့ကျွန်တော်ကတော့ဖြည့်ရှင်းခွင့်ကျွန်တော်ကိုပြုပါလို့ပဲကျွန်တော်ပြောထားလို့ပဲရှိပါသေးတယ်။အနေဒီပါတီအနေနဲ့ဥအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့အပေါ်မဲဆန္ဒရှင်ပြည်သူတွေကိုအများဆုံးခြားပြသိမ့်ပြီးသူ့ကိုလည်းပြန်လည်ဖြည့်ရှင်းခွင့်ပေးတဲ့လည်းလို့မင်းသားမျိုးရပ်ဖက်အဖွဲ့အစည်းကဥဆောင်သူ ကူမန်အုံးကပြောပါတယ်။အဲ့လိုပြောတကယ်တော့ဆရာတကယ်မွေးတာဒီပေါ်ညာမရှိဘူးဆိုလို့ရှင်တော့အဲ့တော့ဘုရားကိုတန်ကြားထားတဲ့ဥစ္စာကိုသူ့ကိုသူရှာတန်ကြားတယ်ဘလို့တန်ကြားထားတယ်ရှင်းကြောက်ရှင်းပါသေးတော့ဖြစ်နေပေါ့နော်။အခုလက်ရှိချင်းမြင့်တဲ့အန်ဒီပါတီရဲ့အသွေးမှုလည်းဖြစ်တဲ့ဥအောင်တန်းဟာ 1996ခုနှစ်ကတည်းကမင်းသားမြို့နယ်အမျိုးသားတိမိုကရေစီဖွဲ့ချုပ်အန်ဒီမှာအင်တိုင်းအားတိုက်ပါဝင်ခဲ့လူတူဖြစ်ပြီး2009ခုနှစ်ယူကောက်ပွဲမှာမင်းသားမဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဖြစ်ယူကောက်ခံရပြီးချင်းမြင့်နယ်လှုပ်တော်ဒုတိယဥက္ကဋ္ဌရာထူးကနေတရားဝင်နှုတ်ဆက်ခြင်းမရှိသေးပါဘူး။
အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လေးမြို့ချောင်းအထက်ပိုင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံ2000ကျော်ဟာနေရာကနေစွန့်ခွာနေကြရပါတယ်။အပြစ်ရတိုင်းနာလက်နက်ကင်တပ်ဖွဲ့များ
တော်ရရှိတွေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းရင်သတင်းလွှာကဏ္ဍကိုမနက်ဖြန်တောက်ကြနေ့မနက်ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေစနေနေ့အထိအစီအစဉ် 7:00 ကိုအတန်လွှင အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။တောက်စကြအမေရိကန်သမ္မတရွေးကောက်ပွဲကာလလုံးကသမ္မတဒေါ်နယ်ထရန့်ရဲ့စီအိုအေးဖွဲ့မှလာတော်ချတာဝန်ယူခဲ့ပြီးသူပေါ်မနာဖော့ကိုအခွင့်ရှာမှုဗန်နိုင်းလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့ပြည်သူတရားရုံးတစ်ခုကဒီနေ့စင်ကြက်ချက်မှာဖြစ်ပါတယ်။ပြည်ထောင်စီရင်နဲ့လမ်းညွှန်ချက်အရတရားသူကြီးက2019နှစ်ကနေအမြင့်ဆုံး24နှစ်ထိအပြစ်ပေးနိုင်တဲ့အတွက်ဧပြီလ1ရက်နေ့မှာအသက်80ပြည့်မြောက်မနာဖော့တို့တို့ကျန်တဲ့ဘဝတထန်းကိုထောင်ထဲမှာပဲကုန်ဆုံးရမယ့်သဘောလည်းဖြစ်နေပါတယ်။တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီရဲ့လုပ်ငန်းတွေပေါ်ကန့်သက်တဲ့ဥပဒေတရက်ကို American Congress လို့တော်ကမနစ်တုန်းကချမှတ်ထားခဲ့တာအခြေခံဥပဒေနဲ့မညီဘူးဆိုပြီး American ကိုအစိုးရကိုတရားစွဲလိုက်ပါတယ်။ American မြို့သားကာဝေးအဲ့ဥပဒေအပိုက်889ဟာအခြေခံဥပဒေရဲ့အနှစ်သာရတွေဖြစ်တဲ့အာဏာခိုးဝေးနဲ့ဥပဒေနဲ့ညီစွဲဖို့ပြဋ္ဌာန်းချက်တွေကိုချိုးဖောက်ရောက်တယ်ဆိုပြီး Huawei ကုမ္ပဏီကတရားစွဲလိုက်တာပါ။ကလေးတငယ်ပေါ်လီမိုင်းဆိုင်ရာဆော်ကားခဲ့တဲ့ဖုံးတော်ကြီးတစ်ပါးကိုအေးအေးကိုပြက်ကွက်ခဲ့တယ်ဆိုပြီးကက်သလစ်ခရစ်ယာန်ယဟန်မတ်ဖီလစ်ပါဗာရီရင်ကိုပြင်သစ်နိုင်ငံတရားရုံးတစ်ခုကထောင်နဲ့ပြစ်ပြလိုက်ပါတယ်။လီမိုင်းဆိုင်ရာဆော်ကားမှုရှုပ်ထွေးပုံအနေနဲ့ပတ်သက်လို့ဖုံးကွယ်ထားတယ်ဆိုပြီးတရားရုံးက6လ3ငွေထောင်နဲ့ပြစ်ပြလိုက်တာပါ။အာဖဂန်နိုင်ငံကာဘူးမြို့တော်မှာသမ္မတလောင်းတွေတော်တော်များနဲ့သမ္မတဟောင်းဟာမစ်ကာဇိုင်လက်ရှိဆိုရဖွဲ့ရဲ့အမှုဆောင်ရာရှိချုပ်အဗ်ဒူလာတို့ကတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘယ်သူမှမသိတဲ့တက်ခတ်သူတွေကမော်တာရီနဲ့ပစ်ကတ်ခဲ့ကြပါတယ်။အစိုးရဖွဲ့ထိတန်းကောင်းဆောင်အဗ်ဒူလာမင်းငုံပြောကြားနေရင်မှာပဲတက်ခတ်မှုစတင်ဖြစ်ပွားခဲ့ပြီးအနည်းဆုံးလူတစ်ဦးသေဆုံးသွားပါတယ်။
VOA ကြာသာပရိနေညာပိုင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါရဲ့ရှင်။မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညူပါရှင်။
This program has come to you from the Voice of America, Washington.